Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ VOA American တန်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3040 49ရွာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မကတော့ဆုမြတ်မပါရှင်ရုရှားနိုင်ငံ Saint Petersburg မြို့ကမြေရောက်ရထားပေါ်မှာဘုံဖောက်ခွဲခဲ့သူဟာဗဟိုအာရှကအသက်23နှစ်အရွယ်အမျိုးသားတယောက်ဖြစ်တယ်လို့ယုံကြည်ကြောင်းရဲကပြောပါရယ်။ Egypt သမ္မတနဲ့တွေ့ဆုံခဲ့တဲ့ American သမ္မတ Donald Trump က IS စစ်သွေးကြော်တွေကိုနှိမ်နှင်းရေးမှာ Egypt နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ပါရယ်။ခုလိုထိတ်တန့်သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြီးခဲ့တဲ့ရက်ပိုင်းကကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲအတွင်းရှမ်းပြည်နယ်မှာ NLD ပါတီကအနိုင်မရပဲ SNLD ကြားကောင်းပါတီကအနိုင်ရခဲ့တာဘာကြောက်ပါလဲ။
NLD ကပါလို့ရှုံးသွားတယ်လို့ဆိုကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်တော့ NLD ကိုအကြီးအကျယ်ဟိုအားကိုးမျှော်လင့်ခဲ့ပေမဲ့တကယ်တမ်းတမိကျော
်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောသွားတာပါဒီအကြောင်းနဲ့အတူမကွေး KTV မီးလောင်မှုအတွင်းဒီစိုင်းပန်းရှင်ကိုဖမ်းဆီးလိုက်ပြီးတော့အေးအေးယူသွားမဲ့အကြောင်းနဲ့တကြံကာလမှာအမိထံတွေကိုပြန်ရမယ်မြန်မာအလို့သမားတွေထိုင်းမြန်မာနယ်စပ်မှာဖမ်းခံရတဲ့အကြောင်းတွေကိုလည်းတင်ပြဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်းနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပါလိမ့်မယ်ခင်ဗျာ
ရုရှားနိုင်ငံစိန့်ပီတာစဘာ့ဂ်မြို့မြေအောက်ရထားပေါ်မှာဘုံဖောက်ခွဲခဲ့သူဟာဗဟိုအာရှကအသက်23နှစ်အရွယ်အမျိုးသားတယောက်ဖြစ်ပြီးအသေးခံဘုံခွဲခဲ့တယ်လို့ယုံကြည်ကြောင်းရုရှားအာဏာပိုင်တွေကပြောလိုက်ပါတယ်။အဲ့ဒီမတင်ကသူဟာဖောက်ခွဲရေးပစ္စည်းတွေကိုကြောဖို့အိတ်နဲ့ရထားတွဲဖို့ယူလာတာဖြစ်တယ်လို့ရဲရဲအပြောကို Interfax သတင်းဌာနကကိုးကားဖော်ပြထားပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Saint Petersburg မြို့ကမြေအောက်ဘူတာနှစ်ခုကြားမှာရောက်နေတဲ့ရထားရဲပေါ်မှာတင်းနာနေဒေသစံတော်ချိန်2နာရီခွဲကျော်လောက်ကဘုံပေါက်ကွဲခဲ့တဲ့အတွက်11ယောက်သေဆုံးပြီးတော့50ဒဏ်ရာရခဲ့ပါတယ်။ပေါက်ကွဲမှုပြင်းထန်တဲ့အတွက်ရထားရဲကထူထဲတဲ့တန်တကားမှာတော့အပေါက်ကြီးဖြစ်သွားခဲ့ပါတယ်။အနားမှာရှိတဲ့မြေအောက်ဘူတာတစ်ခုကမိသက်ပိုက်ထဲမှာမြုပ်ထားတဲ့ဘုံတစ်လုံးကိုလည်းရဲတွေကစနစ်တမ်းဖြုတ်ခဲ့ရပါတယ်။ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်မြေအောက်ရထားစနစ်တစ်ခုလုံးကိုတင်းနာနေကရပ်ဆိုင်းခဲ့ပါတယ်။တေဆုံးဒဏ်ရာရသူတွေအတွက်ဝန်ထမ်းချင်း3ရက်သတ်မှတ်တယ်လို့ Saint Petersburg မြို့တာဝန်ရှိသူတွေကကြေညာခဲ့ပါတယ်။ဘုံပောက်ကွဲချိန်မှာရုရှားသမ္မတ Vladimir Putin ဟာ Belarus သမ္မတ Alexander Lukashenko နဲ့တွေ့ဆုံဖို့ Saint Petersburg မြို့မှာရောက်နေတာပါ။ဘုံကွဲတဲ့ရထားဆက်ရောက်ရန်နာထားတဲ့ဘူရာယုံမှာတေဆုံးသူတွေအတွက်ပန်းစည်းတွေဖျောင်းနိုင်တွေလာထားနေကြတာမှသမ္မတ Putin ကလည်းပန်းစည်းသွားရောက်ထားခဲ့ပါတယ်။ရုရှားကမြေအောက်ရထားဘုံကွဲမှုဟာတိတ်ကိုဆိုးွားတဲ့အဖြစ်ဖြစ်တယ်လို့ American သမ္မတ Donald Trump ကပြောကြားခဲ့ပါတယ်။ကုလသမဂ္ဂတူရေးမှုချုပ် Antonio Guterres ကလည်းအခုလိုဆိုးွားတဲ့လုပ်ရက်လုပ်သူတွေကိုအရေးယူရမယ်လို့ပြောကြားခဲ့ပါတယ်ရှင
်။သမ္မတ Donald Trump ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အမည်တင်သွင်းထားတဲ့ Neil Gorsuch ကိုအထက်လွှတ်တော်တရားရေးကော်မတီကတင်းနာလေးမှာအတည်ပြုပေးလိုက်ပြီးဖြစ်တဲ့အတွက်ရှီယိုဇဲဝါဒီတရားသူကြီးဖြစ်တဲ့သူ့အနေနဲ့ဘဝတသက်တာလုံးတာဝန်ထမ်းဆောင်ဝင်ရှိမဲ့ဒီရတုအတွက်အထက်လွှတ်တော်မှာအငင်းပွားပွဲဖြစ်နိုင်တဲ့မဲခွဲဆုံးဖြတ်မှုပြုလုပ်ကြရမှာပါအထက်လွှတ်တော်ရဲ့ပုံမှန်လှုပ်ထုတ်လုပ်နေတဲ့အညီ Gorsuch ကိုအတိမပြုရေးဟန်တားနိုင်ဖို့သူတို့မှလုံလောက်တဲ့မဲအရေးအတွက်ရှိနေပြီဖြစ်ကြောင်းအတိုက်ခံဒီမိုကရက်ပါတီဝင်တွေကပြောပါတယ်ဒါပေမဲ့အမတ်နေရာအများစုအနိုင်ရထားတဲ့ Republican အမတ်တွေကတော့လွှတ်တော်ရဲ့ဥပဒေကိုပြောင်းလဲပြီးအသက်49နှစ်အရွယ် Gorsuch ကိုတမယိုးကြမဲအများစုနဲ့သူ့ကိုအတိပြုပေးမယ်လို့ပြောပါတယ်ဒီနေ့လာနေ့မှာဒီမိုကရက်တွေရဲ့ကန့်ကွက်မှုတွေအရှိန်မြင့်ဖြစ်ပေါ်ခဲ့ပေမဲ့လည်းအထက်လွှတ်တော်တရားရေးကော်မတီက Republican အမတ်တွေက17မဲ9မဲနဲ့အတည်ပြုပေးလိုက်တဲ့အတွက်ရှေ့သတင်းပါအတွင်းအထက်လွှတ်တော်တရားလုံးကသူ့ကိုအတည်ပြုရေးအတွက်မဲခွဲဆုံးဖြတ်ကြရမှာဖြစ်ပါတယ်။ Gorsuch ကိုကန့်ကွက်ဖို့ Democrat တွေက42မဲရရှိထားပြီဖြစ်တယ်လို့ပြောတဲ့အတွက်ဒါဟာအမတ်နေရာတရားရှိတဲ့အထက်လွှတ်တော်မှာ Gorsuch ကို Republican အမတ်တွေဘက်ကပုံမှန်လှုပ်ထုံးအရာအတည်ပြုပေးနိုင်မှာအတည်ပြုပေးနိုင်ရေးဟန်တားနိုင်မှာဖြစ်ပါတယ်။အမအများစုပါတဲ့အရေးပါတဲ့ဥပဒေတွေနဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာတွေအတွက်စူပါမေဂျော်ရီတီလို့ခေါ်တဲ့တမူထူးခြားတဲ့မဲလူများစုဖြစ်တဲ့မဲအရေးအတွက်60လိုအပ်တာဖြစ်ပါတယ်ခင်ဗျာ
Egypt သမ္မတ Abdel Fattah El-Sisi ကို American သမ္မတ Donald Trump ကအင်ပြူတော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ပြီးတော့ IS စစ်သွေးကြော်တွေကိုနှိမ်နှင်းရေးမှာ Egypt နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ပါတယ်အီဂျစ်နိုင်ငံနဲ့အီဂျစ်ပြည်သူတွေရဲ့နောက်မှာအမေရိကန်ရှိပြီးတော့နှစ်နိုင်ငံစစ်ဖက်ဆက်ဆံရေးကိုလည်းအမြင့်ဆုံးအထိပြန်လည်တိုးမြှင့်သွားမယ်လို့သမ္မတ Trump ကပြောကြားခဲ့ပါဗျ။အ ီဂျစ်သမ္မတစီစီကလည်းအစွန်းရောက်အစ္စလာမ်အကြမ်းဖက်သမားတွေကိုတံပြန်တိုက်ခိုက်ရေးအပေါ်သမ္မတထရမ့်ရဲ့ခိုင်မာတဲ့ရည်တည်ချက်ကိုအင်မတန်လေးစားတယ်လို့ပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထိရောက်တဲ့မဟာဗျူဟာချမှတ်နိုင်ရေးမှာအမေရိကန်နဲ့လက်တွဲလုပ်သွားမယ်လို့လည်းသူကပြောကြားခဲ့ပါတယ်။အီဂျစ်သမ္မတတယောက်ကိုအမေရိကန်သမ္မတတယောက်ကအင်မြူရောမှာလက်ခံတွေ့ဆုံတာဟာ2009ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်ပါတယ်။2009ခုနှစ်တုန်းကသမ္မတဟောင်းဘရက်အိုဘားမားကအဲ့ဒီချိန်တုန်းကအီဂျစ်သမ္မတဟော့စနီမူဘရက်ကိုတွေ့ဆုံခဲ့တာပါ။လူမှုအုံကြွမှုတွေကြောင့်မစ္စတာမူဘရက်ရာထူးကနေဆင်းပေးခဲ့ရပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးစီစီဦးဆောင်တဲ့စစ်အစိုးရက2013ခုနှစ်မှာအာဏာသိမ်းခဲ့ပါတယ်။အဲ့ဒီကလေးကအမေရိကန်နဲ့အီဂျစ်ဆက်ဆံရေးပြပြခဲ့တာဖြစ်ပါတယ်။သမ္မတထရမ့်အနေနဲ့အီဂျစ်ခေါင်းဆောင်နဲ့ဆက်ဆံရေးချိန်ခွင်ရှာညှိရမယ်ကိစ္စကအရင်အစိုးရတုန်းကလိုပဲနိုင်ငံသားရဲ့မူဝါဒအတွက်အခက်အခဲတစ်ခုဖြစ်လိမ့်မယ်လို့ဒေတာရင်းလေ့လာသူတွေကတော့သုံးသပ်နေကြပါရဲ့ရှင်
။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားလူညုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းအနေနဲ့သမ္မတရဲ့မဲဆွယ်စည်းရုံးမှုတွေအတွက်အရေးပါတဲ့အခန်းကဏ္ဍမှာပါဝင်ခဲ့ပေမဲ့လည်းလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကသူကိုစားပြုခဲ့တဲ့ရုရှားနဲ့တူရကီနိုင်ငံတွေကလက်ခံရရှိတဲ့ငွေတွေပြန်ပေးဖို့ဖိအားပေးသွားမယ်လို့အထက်လွှတ်တော်အမတ်သူကပြောကြလိုက်ပါတယ်သမ္မတထရမ့်ကြမ်းတက်စာချိန်မချိန်ဆိုခင်သတင်းတပတ်အနေငယ်အလိုမှာအမေရိကန်ဆိုင်ရာရုရှားသားမကြီးနဲ့ဆက်သွယ်ခဲ့တဲ့ကိစ္စကိုဒုသမ္မတမိုက်ပန့်စ်ကိုအသိပေးဖို့ပြက်ကွက်ခဲ့တဲ့အတွက်အင်ပီရိုရဲ့ထိတ်တန့်လူညုံရေးဆိုင်ရာအရာရှိအဖြစ်24ရက်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်အငြင်းစားဗိုလ်ချုပ်ကြီးမိုက်ကယ်ဖလင်းကိုသမ္မတထရမ့်ကဖေဖော်ဝါရီလမှာယာတုကဖယ်ရှားလိုက်ပါတယ်ဒါပေမဲ့မိုက်ကယ်ဖလင်းအနေနဲ့ရုရှားနဲ့တူရကီတို့ကနေငွေကြေးဘလောက်အတိုင်းအတာအထိလက်ခံရရှိခဲ့တယ်ဆိုတာလွှတ်တော်စုံစမ်းရေးကော်မတီရဲ့တောင်းဆိုချက်အရအစိုးရထံအသိပေးရတဲ့ဖောင်အစ်စ်တွေပြန်ဖြည့်တော့မှပုံမထင်ရှားလာနေတာပါအမေရိကန်နဲ့တူရကီအစိုးရအကြအငင်းပွားနေတဲ့ကိစ္စအတွေ့တူရကီကိုစားရက်တီလှုပ်ဆောင်ပေးဖို့အမေရိကန်ဒေါ်လာ5သိန်းလက်ခံရရှိခဲ့ပြီးရုရှားနဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေထံကလည်းကုန်ကြစည်းရိတ်ဒေါ်လာ9000လက်ခံရရှိခဲ့ပါတယ်ရုရှားနိုင်ငံကရရှိတဲ့ငွေတွေထဲမှာရုရှားအစိုးရရဲ့ငွေကြေးထောက်ပံ့မှုနဲ့တည်ထောင်ထားတဲ့ RT ရုရှားရုပ်သံဌာနတည်ထောင်ခြင်းစနစ်ပြည့်အခမ်းအနားကို2015ခုနှစ်တွင်တွားရောက်တက်ခဲ့တာလဲပါဝင်ပါတယ်အဲ့ဒီအခမ်းအနားအတွက်ညသာစာဝဲမှာမိုက်ကယ်ဖလင်းဟာရုရှားသမ္မတဗလာဒီမီပူတင်နဲ့ဇပွဲတစ်ခုတည်းအတူထိုင်ခဲ့တာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ခင်ဗျာနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာနေပါတယ်။လက်ရှိအနာရ NLD ပါတီအနေနဲ့အခုကြားဖြတ်ရွေးကောက်ပွဲမှာစူးစမ်းသလောက်အကောင့်ထဲမပေါ်ခဲ့ဘူးလို့ဒီ NLD ပါတီပြောခွင့်ရသူဦးညာဝင်းကပြောလိုက်ပါတယ်ဝင်ပြိုင်ခဲ့တဲ့မဲဆန္ဒနဲ့ထောက်ဝက်မှာဘာကြောင့်ဆုံးခဲ့ရတယ်လဲဆိုတာကိုလည်းပြန်လည်သုံးသပ်သွားမယ်လို့သူကပြောပါတယ်စနေနေ့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာလက်ရှိအနာရဒီ NLD ပါတီကဝင်ပြိုင်တဲ့မဲဆန္ဒနဲ့18ခုမှာ9ခုပဲအနိုင်ရခဲ့တာပါရန်ကုန်တိုင်းထဲကမဲဆန္ဒနယ်တွေမှာသာ NLD ကနိုင်ခဲ့ပြီးတော့တိုင်းရင်းသားဒေသတွေမှာတော့အများစုရှုံးနေခဲ့ပါတယ်ရှမ်းပြည်နယ်ထဲမှာဆိုရင်ဒီ NLD ဝင်ပြိုင်တဲ့မဲဆန္ဒနယ်9ခုမှာတစ်ခုသာနိုင်ပါတယ်အခုကြားဖြတ်ရွေးကောက်ဖွဲမှာ NLD ပါတီပြီးရင်ဒုတိယအများဆုံးအဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနိုင်ပါတယ် SNLD ပါတီရဲ့စီးအောင်လှုပ်ရှားမှုတွေပို့ပြီးတော့ထိရောက်လာတာအပြင်ရှမ်းပြည်သူတွေအနေနဲ့ငြိမ်းချမ်းရေးလုံခြုံရေးပညာရေးစတဲ့သူတို့အနာဂတ်အတွက်အရေးကြီးတဲ့ကိစ္စတွေကိုရှမ်းနိုင်ငံရေးပါတီကမှလှုပ်ပေးနိုင်မယ်လို့ပို့ပြီးမြင်လာကြတာဖြစ်တယ်လို့ရှမ်းပြည်နယ်အရေးကိုလေ့လာနေတဲ့ပညာရှင်တစ်ယောက်က VOA မြန်မာပိုင်းကိုပြောပါတယ်အခုကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူတွေရဲ့စိတ်ဝင်စားမှုနည်းပါခဲ့တယ်လို့မဲပေးသူအကြီးအကျယ်ကလည်းနည်းခဲ့တယ်လို့ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေကပြောကြပါရရှင်
။ဧပြီလတရနေ့ကကျင်းပခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲမှာကရပြည်နယ်ဖရူဆိုမြို့နယ်မဲဆန္ဒအမတ်1ကိုစလဲလောင်းရှောက်လွာအချိန်မီတင်ဖို့ပြုတ်ကွက်ခဲ့တဲ့အတွက်အနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရပြည်နယ်အလို့မှုဆောင်ဥက္ကဋ္ဌဒေါက်တာခင်စီသူကိုပါတီတာဝန်ကနေရက်ဆန်းလိုက်ကြောင်းအနယ်ဒီဖိုအလို့မှုဆောင်အဖွဲ့ကဧပြီလ3ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ဖရူဆိုမြို့နယ်မဲဆန္ဒနယ်အမတ်1မှာဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီကိုယ်စားလှယ်လောင်းဥပဲ့ဒိုးကိုလည်းအလားတူရှောက်လွှာအချိန်မီတင်မှုပြုတ်ခတ်ခဲ့တဲ့အတွက်မြို့နယ်အလုံးမှုဆောင်ဥက္ကဋ္ဌရာဒုကနေရက်ဆိုင်လိုက်ကြောင်းတီးခြားကြေညာချက်ထုတ်ပြန်ပါတယ်။ကြားပြည်နယ်ကတာဝန်ရှိသူတွေ2ဦးကိုအခုလိုတာဝန်ကနေရက်ဆိုင်လိုက်တဲ့အတွက်ဘိုလ်လုံးမှုဆောင်အဖွဲ့အစည်းကနေဧပြီလ2ရက်နေ့မှာဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်းကြေညာချက်နှစ်ခုစလုံးရဲ့အောက်ပိုင်းမှာလည်းဖော်ပြထားပါတယ်။ဧပြီလ1ရက်နေ့ကမြို့သားလွတ်တော်ပြည်သူလွတ်တော်နဲ့ပ ြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေကလစ်လက်တဲ့အမှတ်နေရာ16နေရာအတွက်ကြပြရွက်ောက်ပွဲတွေကျင်းပခဲ့တာမှာကရပြည်နယ်ဖရူဆိုမြို့နယ်မက်ဆနနယ်ကလွဲလို့အကြမ်းနဲ့18နေရာစလုံးမှာ NLD ပါတီကဝင်ရောက်ရှင်ပြန်ခဲ့တာဖြစ်ပါတယ်ဖရူဆိုမြို့နယ်မက်ဆနနယ်အမှတ်1အတွက်လူမျိုးပေါင်းစုံဒီမိုကရေစီပါတီကရပြည်နယ်အမျိုးသားတွတ်တက်ရေးပါတီနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစတဲ့ပါတီသုံးပါတီကဝင်ရောက်ရှင်ပြိုင်တာမှာလူမျိုးပေါင်းစုံဒီမိုကရေစီပါတီကဦးသေးတဲ့ကတိုင်းဒေသကြီးလွတ်တော်အမအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပါတယ
်။အခြားနိုင်ငံတွေမှာအဂတိလိုက်စားမှုပြဿနာဟာဖွံ့ဖြိုးတွတ်တက်ရေးအတွက်ကြီးမားတဲ့စိန်ခေါ်မှုအဖြစ်ရှိနေသေးပဲလို့အခြားဒေသဆိုင်ရာစစ်တမ်းတစ်ခုကပြောလိုက်ပါတယ်။ဂျမနီနိုင်ငံဘာလင်မြို့အခြေစိုက် Transparency International နဲ့ဟောင်ကောင်အခြေစိုက်နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာဘေးရန်ရီတွေကိုသုံးသက်တဲ့ PERC အဖွဲ့တို့ပူးပေါင်းပြီးတော့2016ခုနှစ်အတွင်းလက်လာထားတဲ့စစ်တမ်းကိုမတ်လ30ရက်နေ့ကထုတ်ပြန်ခဲ့တာပါ။အာရှမှာအဂတိလိုက်စားမှုပြဿနာကြီးရှိနေသေးပေမဲ့အဂတိလိုက်စားမှုအပေါ်ပြည်သူတွေရဲ့အမြင်တွေဟာလွန်ခဲ့တဲ့တစ်နှစ်ကထက်ရေပူရပြောင်းလဲတိုးတက်လာတယ်လို့စစ်တမ်းထဲမှာပြောထားပါတယ်။ဥပမာတရုတ်နိုင်ငံကအစိုးရနဲ့စီးပွားရေးလုပ်ငန်းတွေမှာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်သမ္မတရှီဂျင်းပင်ကဦးဆောင်ပြီးတော့ပြည်သူတွေပါဝင်တဲ့ဆောင်ရွက်မှုတွေလုပ်လာတဲ့အတွက်အပြည့်အစုံတိုးတက်မှုတွေရှိလာတယ်လို့ပြောပါတယ်။အဂတိလိုက်စားမှုလို့ယူဆနိုင်တဲ့ကိစ္စတွေအနည်းဆုံးနိုင်ငံတွေကတော့စင်ကာပူ၊ဩစတြေးလျနဲ့ဂျပန်နိုင်ငံတွေဖြစ်ကြသလိုသီရိနိုင်ငံမှာလည်းတိုးတက်မှုတွေရှိလာတာကိုတွေ့ရတယ်လို့ပြောပါတယ်။အဂတိလိုက်စားမှုအစိုးဆုံးနိုင်ငံတွေကတော့အင်ဒိုနီးရှား၊ဗီယက်နမ်၊ကမ္ဘောဒီးယားနိုင်ငံတွေဖြစ်ကြတယ်လို့စစ်တမ်းမှဖော်ပြပါတယ်။အဲ့ဒီစစ်တမ်းမှမြန်မာနိုင်ငံကိုတော့မပါဝင်ပါဘူးရှင်။
အခုသတင်းပတ်တွင်တရုတ်သမ္မတရှီဂျင်းပင်နဲ့မတွေ့ဆုံခင်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားအရေးကိစ္စနဲ့ဆိုင်တဲ့ပြင်ထန်တိကျပြီးရေရာမှုမရှိတဲ့ပြောဆိုမှုတွေပြုလုပ်တာနဲ့ပတ်သက်လို့သူ့အနေနဲ့မြောက်ကိုရီးယားကိစ္စမှာတရုတ်နိုင်ငံနဲ့အပေးယူလုပ်တာဒါမှမဟုတ်လက်ဦးမှုရယူပြီးစစ်စင်တာစတဲ့ policy ပိုင်းဆိုင်ရာကြီးမားတဲ့ပြောင်းလဲမှုတွေလှုပ်ဆောင်လာမလားဆိုတဲ့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေပါတယ
်အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကုဇော်ဝင်းလှိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါတက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားပါမယ်အရင်ဦးဆုံးကြားဖြတ်ရွေးကောက်ပွဲကိစ္စတင်ပြပါမယ်ငင်းငင်းဤပါဝင်ရှမ်းပြည်နယ်ရဲ့အနာဂတ်အတွက်ရှမ်းပြည်နယ်အစိုးရထဲမှာရှမ်းနိုင်ငံဤပါတီတွေပါဝင်ဖို့အရေးကြီးတယ်ဆိုတာကိုပြည်သူတွေပိုနားလည်လာကြတဲ့အတွက်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNL ကရှမ်းပြည်နယ်မှာအများစုအနိုင်ရခဲ့တာလို့ရှမ်းပြည်နယ်အရေးကိုလေ့လာနေသူတွေကပြောကြားလိုက်ပါတယ်အခုရွေးကောက်ပွဲရလဒ်တွေကိုကြီးကျင်းအဖြစ်ရှမ်းလူမျိုးတွေရဲ့မျှော်လင့်ချက်တွေကဘာတွေပါလဲစုံစမ်းမေးမြန်းထားတဲ့မန်းစုမြတ်မွန်ကအပြည့်စုံကိုပြောပြမှာပါ
ဧပြီလတရနေ့ကကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲမှာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဟာရှမ်းပြည်နယ်ထဲကမဲဆန္ဒနယ်ခုနှစ်ခုမှဝင်ပြိုင်တာမှ6ခုမှအနိုင်ရခဲ့ပါတယ် SNLD ပါတီကစီယုံမဲဆွယ်မှုတွေကို2015ရွေးကောက်ပွဲတုန်းကထက်ပိုပြီးအားထုတ်လုပ်ခဲ့တဲ့အပြင်ပြည်သူတွေဘက်ကလည်းရှမ်းပြည်နယ်အနာဂတ်အတွက်ရှမ်းနိုင်ငံရေးပါတီအနိုင်ရရေးအရေးကြီးတယ်ဆိုတာကိုပို့ပြီးတော့မြင်လာကြလို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်အရင်2015ရွေးကောက်ပွဲတုန်းက NLD ပါတီအပေါ်ရှမ်းပြည်သူတွေတခဲနဲ့အားပေးခဲ့ကြပြီမဲ့သူတို့မျှော်လင့်ချက်တွေအတိုင်းဖြစ်မလာတဲ့အတွက်အခုကြားဖြတ်ရွေးကောက်ပွဲမှာတော့ရှမ်းနိုင်ငံရေးပါတီကိုအားပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ
် NLD ကဘာလို့ရှုံးသွားတယ်လဲဆိုတော့ကျွန်တော်ထင်တာကဒီရှမ်းလူထုတွေကလည်းအရင်က NLD ကိုအကြီးအကျယ်ဟိုအားကိုးမျှော်လင့်ခဲ့ပြီမဲ့တကယ်တမ်းတနည်းကျော်တဲ့ခါမှာဘာမှတလောက်ထူးထူးထွေးထွေးမတွေ့ရတဲ့အတွက်တိုးတက်မှုတွေမရှိတဲ့အတွက်ငင်းချမ်းရေးလည်းမရှိဘဲနဲ့ပူဆိုးလာတယ်လို့မြင်တဲ့အတွက်ကျွန်တော်ထင်တာလူထုကလည်းဒါဆိုရင်ငါတို့ရှမ်းပါတီကိုပဲအကူရမယ်ရှမ်းပါတီကိုပဲပေးရမယ်ဆိုပြီးတော့ဒါကြောင့်မို့လဲလူထုတွေက SNLD ကိုအကြီးအကျယ်အားပေးပြီးတော့မဲပေးလိုက်လို့ပဲ SNLD ကနိုင်သွားပြီးတော့ NLD ကရှုံးသွားတယ်ဆိုတာအဲ့ဒါကိုလည်းဒါတစ်ချက်အနေနဲ့ကျွန်တော်မြင်တယ်
ရှမ်းပြည်နယ်ထဲမှာပြည်သူ့လွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တို့အတွက်စုစုပေါင်း၈နေရာမှာ SNLD က9နေရာဝင်ပြိုင်ပြီးတော့6နေရာမှာအနိုင်ရခဲ့တာပါ။ညောင်ရွှေမဲဆန္ဒနယ်တက်မှာတော့ NLD ပါတီကနိုင်ပြီးတော့ကျိုင်းတုံမဲဆန္ဒနယ်နှစ်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာပြည်ခိုင်ဖြိုးပါတီအနိုင်ရတာနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
။ကျိုင်းတုံက ASC ဖြစ်နေတဲ့မြို့တစ်မြို့ပဲ။သူမှာဟိုစစ်ပွဲလည်းမဖြစ်ဘူး။နောက်ဒုက္ခလည်းတလောက်မရှိဘူး။သူတို့ကစီးပွားရေးနဲ့အေးစစ်အဆင်ပြေနေတယ်လို့ဖြစ်နေတယ်။အဲ့လိုအဆင်ပြေနေတဲ့ကျိုင်းတုံဟာ বুটু চাম আসেনলে তুলো ঠেনগা চামফু ইয়ে চাম এলা চাম লুথু রেগা তাহাকু ঠেন বিরো খুনা চামফু অফ্রাইকু আপে নিলে ফেনাইলে নাকুগা শ্যাম নিউখা লুচি তছুগা এই চামফু অফয়ে ও গাউ সামলে ফেনলে নাকুগা চেন চাই টোগা লু দরম মিয়া গালে চেন শ্যাম সুরে লু মি সেই টাকালে
ညောင်ရွှေမြို့မှာတော့NLD ပါတီကပိုပြီးအားတာတဲ့အတွက်NLD ပါတီနိုင်တာဖြစ်တယ်လို့သူကသုံးသပ်ပါတယ်အခုကြားဖြတ်ရွေးကောက်ပွဲရလဒ်တွေကိုကြည့်ခြင်းအပြင်ရှမ်းပြည်နယ်အစိုးရမှာရှမ်းတိုင်းရင်းသားပါတီကအများစုနေရာရထားမှသာငြိမ်းချမ်းရေးလုံခြုံရေးလမ်းပန်းဆက်သွယ်ရေးပညာရေးစတဲ့ကိစ္စရိုင်းအတွက်ရှမ်းပြည်သူတွေလိုလားတယ်လို့ဆုံးဖြတ်ချက်ချနိုင်မယ်ဆိုတာကိုပြည်သူတွေပို့သဘောပေါက်လာတယ ရင်ရှမ်းပြည်နယ်ကမဲဆန္ဒနယ်တွေမှာပြန်အနိုင်ရဖို့အတွက်ဘာတွေပြင်ဆင်ထားဖို့လိုပါသလဲ
။ရှမ်းလူမျိုးတွေရဲ့လိုလားချက်ကိုတည်ဖို့လိုတယ်။ရှမ်းပြည်မှာအခုခံစားနေရတဲ့ပြဿနာတွေတော့အဲ့ဒါတွေကိုလည်းဖြေရှင်းနိုင်ဖို့ NLD ကနားလည်ရမယ်။တကယ်လို့ NLD ကဒီလိုရှမ်းပြည်မှာရှမ်းပြည်လူထုတွေရဲ့အခက်အခဲပြဿနာအခုနပြောတဲ့ကျမကြီးပညာကြီးစီးပွားကြီးလုံခြုံကြီးငင်းချမ်းကြီးအားလုံးကို NLD ကနေပြီးတော့လုပ်ပေးမယ် NLD ကနေပြီးတော့ဦးဆောင်မယ် NLD ကကျွန်တော်ရှမ်းပြည်ရှမ်းလူထုအတွက်အားလုံးလုပ်ပေးမယ်တတ်နိုင်သလောက်လုပ်ပေးမယ်ရှမ်းပြည်အတွက်ရှမ်းလူထုအတွက်ရှေ့ရအနာကတ်ကိုတကယ်ကောင်းအောင်လုပ်ပေးမယ်ဆိုလို့ရှိရင်တော့ဝိုင်းပြီးအားပေးမှာပါ
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်တုံ့တက်ခဲ့တာပါအခုကြားဖြတ်ရွေးကောက်ပွဲကိုစုစုပေါင်းမဲဆန္ဒနဲ့16ခုမှကျင်းပခဲ့တာဖြစ်ပါတယ်။ NLD ကတော့ကြားပြည်နယ်ကလွဲလို့18ခုမှဝင်ပြိုင်ခဲ့ပြီးတော့စုစုပေါင်းမဲဆန္ဒနဲ့9ခုမှနိုင်ပါတယ်။အမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှစုစုပေါင်းအမတ်နေရာ9နေရာအနိုင်ရခဲ့ပါတယ်။လက်ရှိအနာရ NLD ပါတီအနေနဲ့လုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမလုပ်နိုင်တဲ့အတွက်ကြားဖြတ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်မရတာလို့တချို့ကထောက်ပြနေကြပါတယ်။ NLD ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာပြည်သူအများရဲ့ထောက်ခံမှုကိုရဖို့အတွက်ထင်သာမြင်သာရှိပြီးထိရောက်တဲ့အပြောင်းလဲတွေပိုလုပ်ပြရမယ်ဆိုတာသတိပေးလိုက်တာဖြစ်တယ်လို့မြမရေးလေးလာနေသူတချို့ကလည်းပြောပါတယ်။ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေကတော့အခုကြားဖြတ်ရွေးကောက်ပွဲအပေါ်ပြည်သူတွေရဲ့စိတ်ဝင်စားမှုနည်းပါပြီးမဲပေးသူအရေးအတွက်လည်းနည်းတယ်လို့ပြောကြပါတယ်ရှင်။
မဆူမြတ်မောဆက်သွယ်မင်းမြန်တင်ပြခဲ့တာပါခဏအခုတော့မကွေးဘက်ကအခြေအနေကိုကြည့်အောင်ပါမကွေးမြို့ကရွှေမြန်မင်းသမီး KDB မီးလောင်ပြီးလူသေဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပန်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆင်နေပြီးရာဇဝတ်ကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါတယ်မကွေးတိုင်းအတွင်း KDB ဆိုင်းလုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတဲ့တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါမကွေးတိုင်းမကွေးမြို့မြင်သာရက်ွက်တစ္ဆာလန်းနဲ့29လမ်းထောက်မှာရှိတဲ့ရွှေမြတ်မင်းသမီး KTV ကာရာအိုကေဆိုင်မှာလျှက်စစ်အလွန်ကျွံသုံးဆွဲပြီးလျှက်စစ်ကြိုးတွေအပူလွန်ရာကဤပီလာ2ရက်နေ့ညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါရယ်မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသက်ဌာနကမိသက်ကားတွေနဲ့ရေတဲကားတွေကမ္ဘောဇာဖောင်ဒေးရှင်းကရေတဲကားတွေနဲ့မင်းမှုမြို့နယ်ကမိသက်ကားတွေပါစုပေါင်း12စီးလောက်တွားရောက်မီးငြိမ်းတက်ခဲ့တာကြောင့်တနအီအတွင်းမီးစွဲကျိုးသွားခဲ့ပါတယ်ဒါပေမဲ့ကာရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထင်းရေမြုပ်တွေကိုမီးအမြန်ဆွဲလောင်ရန်ကထွက်ပြေးချိန်မရဘဲအသက်သေဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမိသက်ဦးစီးဌာနကပြောပါတယ်ရွှေမြန်မင်းသမီး KDB မီးလောင်သေဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝန်ထမ်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပန်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမှူးဒူရဲမှူးစိန်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ
်လက်စွပ်ဝါယာတာမန်ထက်အခုလုံခဲ့တာနော်အခုရှင်လုံခဲ့ပြီးတော့မိတာမဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံပါတယ်ဆိုင်မှာဆိုင်ဝန်ထမ်းတွေပေါ့နော်ဆိုင်ဝန်ထမ်းမျိုးသားတုံးမှုပေါ့မိငင်းပို့ပြီးတော့မိငင်းတက်တယ်ပေါ့နော်မိငင်းတက်တဲ့မျိုးသားတုံးမှုတော့အမျိုးသမီးနောက်ဦးပေါ့နော်အဲ့လိုကိုကျွန်တော်ရေးထားမှာပုံစံစစ်ပြည့်ရှိပါတယ်နောက်ဆိုင်တိုင်းရှိဦးရဲညွန့်ကဒွာလာကိုလည်းရေးထားမှာမှုပြန်ဖမ်းဆီးစစ်ပြည့်ရှိပ
ါ KDV ဆိုင်ပိုင်ရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဇတ်ကြီးပုံမှန်285မြင်းဆောင်304ကကြီးနဲ့မကွေးမြို့မှရေးစကမ်းမှာအမှုဖွင့်ထားကြောင်းလည်းသိရပါတယ် KTV ကာရာအိုကေဆိုင်မှာအခုလိုလူသေးဆုံးရတဲ့အထိမီးလောင်မှုဖြစ်ပွားခဲ့တာကြောင့်နောက်မှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်မျိုးထားရှိလာအောင်လှုပ်ဆောင်သင့်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ်။
ကျွန်တော်တို့မြို့မှာဒါဟိုကျွန်တော်သိတဲ့လောက်ကမီးလောင်လို့လူသေးတာဒါပထမဆုံးအကျိန်းပဲ။အခုဒီမဲ့ဘာပဲဖြစ်လို့ဗျ။တို့ဘုံကံဘုံနေဘုံထဲမှာအစအစအရရဘယ်လိုပြောင်းရမလဲဘယ်လိုပြင်ရမလဲလုံနေရတဲ့အချိန်ခါမျိုးမှာဟိုဒါမျိုးဖြစ်တော့ဖြစ်သွားတာပေါ့ဖြစ်ရင်ဒါဟာသင်္ကန်းစာယူဖို့နောင်မဖြစ်ဖို့ဒါနောင်ဘလို့မဖြစ်အောင်လုပ်မလဲပေါ့အဲ့ဒီတော့အဲ့ဒီအပေါ်နေပြီးတော့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနိုင်မယ်လို့ထင်တယ
်ရွှေမြမင်းသမီး KTV ဆိုင်အတွက်ဆိုင်လုပ်ငန်းလိုင်စင်ရောရေမျိုးလိုင်စင်နှစ်မျိုးစလုံးမှာရရှိထားတာပါမြန်မာနိုင်ငံမှာ KTV ကာရာအိုကေဆိုင်လုပ်ကိုင်သူအများစုဟာအရင်စစ်အစိုးရလက်ထက်ကအာဏာပိုင်နေတဲ့နှိစက်သူတွေဖြစ်တယ်လို့ဆိုပါတယ်ဒီအမှုကိုလေးလာစစ်ဆေးဖို့အတွက်နေပြည်တော် CID မှုကင်းရဲတပ်ဖွဲ့တစ်ဖွဲ့လည်းဤပြည်လ3ရက်နေ့မှာမကွေးမြို့ကိုရောက်ရှိနေပါတယ်။မကွေးမြို့ KTB မီးလောင်ကျွမ်းမှုအတွင်းအနည်းဆုံးအမျိုးသား15ဦးနဲ့အမျိုးသမီး5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။ဗီဒီယိုရင်္ဂနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။အခုတော့ထိုင်းရောက်မြန်မာလူသမားတွေရဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။နိုင်ငံကူးလက်မှတ်တွေဖြစ်တဲ့ယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နိုင်ငံတကာဝတ်သွားနိုင်တဲ့အနီရောင် passport နဲ့သက်တည်ခံလက်မှတ်အစေးရောင်စာအုပ်တွေကင်ဆောင်ပြီးနေရက်ပြန်ကြမယ်မြန်မာရွှေပြောင်းအလို့သမား100ကျော်ကိုထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားမှာဒီရက်ပိုင်းနဲ့ဖမ်းဆီးလိုက်ပါတယ်မြန်မာတန်ရုံကတော့ဒီကိစ္စနဲ့ပတ်သက်လို့အလို့သမားတွေအနေနဲ့တရားရုံးတက်ပြီးရင်နေစပ်ပြန်ပို့မယ်လို့ပြောပါတယ် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာပါ
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာရွှေပြောင်းလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားပြီးနေရက်ပြန်ကြရမှာတချို့ကအလုပ်လုပ်ခွင့်လက်မှတ်မပါလို့ဆိုပြီးထိုင်းမြန်မာနယ်စပ်တရားကစစ်စေးရေးဂိတ်မှာဖမ်းဆီးတာခံခဲ့ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဟိုအမျိုးသားက73ယောက်အမျိုးသမီးက24ယောက်သူတို့တွေကိုနေပြီးတော့အဲ့ဒီစစ်စေးရေးတရားထိုင်းမှာပဲဝါပါမင်းမရှိလို့ဆိုပြီးတော့ဖမ်းတယ်မနေ့ညနေနောက်ဆုံး7နာရီလောက်အချိန်မှာကျွန်တော်နောက်ဆုံးသိလိုက်တဲ့ဟာကသူတို့ကိုလက်ပွေတိုက်ခိုင်းတယ်ဗတ်နေရာကြီးတောင်းနေတယ်ဆိုပြောတယ်ဒီနေ့မှာတရားရုံးတင်မယ်လို့ပြောတယ်ပတ်စဖို့အနည်းလေးပါတယ်ခရမ်းရောင်ပါတယ်အခုလက်ရှိထုတ်ပေးနေတဲ့ကြံရည်ပါတယ်ဆိုရဲသိရတယ်ပတ်စဖို့3မျိုးစလုံးပါတယ
်သူတို့တွေဟာထိုင်းနိုင်ငံရဲ့နေဆက်ဂိတ်တွေကိုဖျက်ချော်ခဲ့ပြီးမှချစ်ချည်ရေးတရားပေါ်ကနေတရားဝင်ပြန်ဖို့လှုပ်ဆောင်ကြရင်းနဲ့အဖမ်းဆီးတွေခံခဲ့ရတယ်လို့လည်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။ဒီနေ့39ယောက်ကအမိန်ချတယ်။ဒီနေ့89ယောက်ကတော့အချုပ်ထဲမှာပဲရှိနေတော့မယ်။ဒရားတိတ်မှာဟိုပကန်းကူးမယ်ဆိုမှဒရားတိတ်မှာစစ်မှဆေးမှသူတို့စီမံကိန်းပုံစံနဲ့ဖမ်းလိုက်တဲ့သဘောမှာသူကလမ်းဂိတ်တွေကိုဖျက်ချော်လာပြီ
။နိုင်ငံတကာကိုသွားပြီးအလို့လောက်ကင်နိုင်တဲ့အနီရောက်စာအုပ်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အမျိုးသမီးတခုကတော့သူတို့ကိုအလို့လောက်ခွင့်လက်မှတ်မရှိလို့ဖမ်းဆီးတာခံခဲ့ရတယ်ဆိုပြီးပြောပါတယ်။
သူပြရတော့ဘာလို့ပြောလဲဆောင်းတယ်ဟဲ့အနေပဲဘဘတော်မမလေးဟိုတတားမလေးဆောင်းတယ်အမလို့အစောတက်နေတ
ယ်မြမတန်ယုံကအလုသမားတန်အရာဥမိုးအောင်ခိုင်ကတော့တနင်္လာနေ့ကဖမ်းဆီးခံခဲ့ရတဲ့အလုသမား38ယောက်ကိစ္စကိုသာသိရှိသေးကြောင်းနောက်ထပ်အဖမ်းခံခဲ့ရတဲ့89ယောက်တင်းကတော့တန်ယုံကိုမရောက်လာသေးဘူးလို့ပြောပါတယ်အလို့သမားတွေဟာအလို့လုခွင့်လက်မှတ်မပါတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးမဲဆောက်မြို့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ဆွေးနွေးနေတဲ့အကြောင်းလက်ရှိမှာတော့သူတို့ကိုတရားရုံးတင်ပြီးဒဏ်ငွေရိုက်ပြီးရင်နေဆက်ကိုပြန်ပို့မယ်လို့သိရကြောင်းအခုလိုပြောပါတယ်
။တော့ကဖမ်းတယ်ဖမ်းလို့ဆိုဝတ်ပါမယ်မပါလို့ဝတ်ပါမယ်ပါတယ်ဖမ်းတယ်ဖမ်းပြီးတော့တရားရုံးတင်တယ်တရားရုံးမှာစင်ပေါ့နော်ပြီးတော့ပြန်ပို့ပေးအောင်နော်ဆက်လုပ်ပေးမယ်။ဘုမကောကျွန်တော်စမ်းတိုင်တာကျွန်တော်စမ်းကြည့်ရစမ်းပြောတာသူကကျွန်တော်တို့ပြန်ထုတ်မှဆိုရင်ပြန်ထုတ်ပြီးရမယ်ဝတ်ပါမယ်လို့ပါငါတို့ဝတ်ပါမယ်လို့ရမယ်ဝတ်ပါမယ်လို့ပဲနဲ့သူတို့ချူပြီးစင်ဝင်တဲ့အတွက်အဲ့မှာဖမ်းလိုက်တာလောကဖမ်းပြီးတော့မှရက်စကန်ကိုပို့တယ်ရက်စကန်နေမှာတရားရုံးတင်ပြနေတယ်တင်လိုက်တရားရုံးတရားရုံးတင်ပြီးတော့တရားရုံးကတန်ငွေနဲ့ဆက်ပြီးတော့သူတို့ပြန်လို့ဟာဥရောပြောဆက်သွယ်ကြတာလေသူကခိုင်းလောကရမူကြီးနဲ့လည်းကျွန်တော်ရောက်သွားပြီပါ
လူသမားတွေအနေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကင်ဆောင်ထားမယ်ဆိုရင်ခီးသွွာလာခွင့်ရရှိသင့်တယ်ဆိုပြီးဥကြောတောင်းကတော့ပြောပါတယ
်။တရားဝင်ဗီဇာရှိတယ်ပတ်စပို့ရှိတယ်ဆိုလို့ရှိရင်သွားလာခွင့်ရှိရမယ်လေ။အပြင်သွားလာခွင့်ကိုပိတ်ပင်တယ်ဗီဇာရှိတဲ့နေလို့မရဘူးဆိုလို့ရှိရင်တန်တော်ဆွဲစကားပြောရမယ်လေ။ဗမာတွေဒီလိုနေတိုင်းဖမ်းဆီးခံပြီးတော့ငွေပြစ်ကုန်နေရတာဗမာအစိုးရဒီတိုင်းရှိနေလို့မရတော့ဘူးလေ
။နေရပြန်တဲ့မြန်မာလူသမားတွေဟာစာရွက်စာတမ်းအထောက်အထားတွေဘာတွေယူဆောင်ရမလဲဆိုတာမသိရှိတာတွေကြောင့် Saya sahaja luar cecah si dia sobi, nasi kaki dia ni suai tapi pansi kan dia lari le si ni dah ba, aku lalu temari garo, nasi kaki senjeng aku pecah bima, cici itu dah boleh ni apa ma pansi kan dia lari pepar eh, tapi soya ga, pikir ni ka top yang ni ubri dia, lalu aku lama masih be, nengang aku lama kain sah dah dulu ego, pihun gua nenek cibi pepe nama ni lama aku lalu temari ga suai ni jabi me, ni mata yang aku lalu temata yang si garo.
เอริลูมิวมาลูอองซวยนุยทาเดลูเลเปียวจาเกบาเดชินเมจาวิงกะจิบะปิซิเกเดจาเปียยุยกอบเวมาลิเลกูซิเลสักกูเนียเดกะสักสิบเนียมาหวนยอกซินเปียเกเดเลสิอานายะมิวดาดิโมคราซีอพั่วจุปาร์ตี้กะกูเนียมาอนันยะสิเกบาเดมิวดายินจาซีเอตเวอูจิโจซาเนเดเอ็นเอลดีอินเน တိုင်းရင်းသားဒေတာတွေမှာရှုံးနေကြတဲ့ဟာတိုင်းရင်းသားတွေနဲ့ယုံကြည်မှုတိဆောက်ရေးအတွက်စိုးရင်စရာဖြစ်လာနေပါသလားအန်အယ်ဒီအနေနဲ့ဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုဒီသတင်းပတ်အင်္ဂါညတရရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က 239-2320-6900ကိုကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက voa မြန်မာ ဘိုင်းရဲ့ facebook စာမျက်နှာကလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးဖို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ဒီကနေ့
အင်္ဂါည voa တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်
သောရရှင်များခင်ဗျာမကြခင်ရပ်ပိုင်းအတွင်းရောက်လာတော့မယ့်မဟာအတာတကြံကာလအတွက်အစိုးရတမ်းမြတ်ဆုရဲ့မမ်းမြို့သူစာမေတချင်းကိုတင်ဆက်လိုက်ရပါတယ်မမ်းမြို့သူစာမေဆန်းလို့မချူတော်ပဲဆန်းသမုတ်သမုတ်ရွေနောင်လာပဇင်ညာရေမှန်းဆအစင်သာလီမှန်း มันอยู่ดูซาเมมันอยู่ดูซาเมพลันลุมะชูดาเบซันตะมุอมูยาดวีนาวลาดะเซญญาเยมังซาอะเซนดาลีมังมันอยู่ดูซาเม ပြောင်းကိုပြည့်ချစ်ဆုံးပါပဲလေတစ်ခေါက်တစ်ခါရောက်လာပရဝါလီတွေကိုယ်အသေးညှို့ဆွဲအိုမြဲခင်ရတယ်အစင်ပကျင်သမ्याရင်ဝဖို့နေတယောဆိုတယောသာအညာကိုလာသလားဆိုလိုက်ရင်လေမြို့မကိုက်ခင်ရင်တင်းညာခအူးနှစ်ကူးချစ်ဖို့တဝေဝေ จะจะมองแต่เวมันมิวดูซาเมพลันลุมะชูดาเบมันมันมิวดูซาเม
တော်ရရှင်နေတကြံကလာမှာစိတ်လက်ပျော်ရွှင်နိုင်ကြပါသည်ခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်ဒီအိုအေမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 30နှင့်40ဒိုမှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 93.5 လိုင်းနိုမီတာ40 kHz 93.3ည၊လိုင်းနိုမီတာ50 kHz 95.55တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်သုဒ္ဓဆုံလင်း American တကွင်းတခါ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူစီးဝါးရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
ကူလာကကျွန်တော်တို့ဒီရင်းနှီးမြေရှိတဲ့ data အားလုံးရဲ့90ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးမြေအခြေခံသတ်မှတ်ကတွေဖွဲ့ပြီးသွားပြီဒီမြန်မာနိုင်ငံတနိုင်ငံလုံးမှာတ
ော့ရင်းကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အေဒီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါ်လလတန်ကစူးစီးတင်ဆက်ထားပါတယ
်ပထမအဆုံးတင်ပြပေးမှာကတော့ Suji's Party retains Heartland support in Myanmar polls ဆိုတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာဒေါ်စန်းစုကြည်ရဲ့ပါတီဟာပြည်မမှာထောက်ခံမှုကိုဆက်ထိန်းထားနိုင်ခဲ့တဲ့ဆိုတဲ့ appsforpcdaily.com မှာ Floyd Cook ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။ကြားဖြတ်ရွေးကောက်ပွဲမှာအမတ်နေရာ16နေရာအတွက် NLD ကအောက်လွှတ်တော်မှာ9နေရာအထက်လွှတ်တော်မှာ3နေရာနဲ့ရှမ်းပြည်နယ်လွှတ်တော်မှာ1နေရာအနိုင်ရလိုက်ပါတယ်။ဒါဟာ2015ခုရွေးကောက်ပွဲတုန်းကဒီမိုကရေစီခေါင်းဆောင်ရဲ့တောင်ပြိုကမ်းပြိုအနိုင်ရရှိခဲ့စဉ်ကအခြေအနေမျိုးထက်အားရစရာကညှို့နှဲလာတာဖြစ်တယ်လို့ခုလိုထောက်ခံမှုညှို့နှဲလာတာဟာလေမြန်မာတိုင်းရင်းသားတွေကြားမချေနှက်မှုအတိုင်းအတာကိုပြသက်ရာရောက်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်ခုလိုဝေဖန်မှုတွေကိုတိုးစေတဲ့တခြားအကြောင်းတွေကတော့ဒေါ်အောင်ဆန်းစုကြည်ဟာခေါင်းဆောင်နေရာမှာလူလူနဲ့ထိတွေ့မှုကင်းကွာနေတာလုံနိုင်စွာရှိသူတွေကိုအတာဝန်ခွဲမပေးတာသူ့အစိုးရရဲ့ policy တွေကိုရှင်းရှင်းလင်းလင်းချမပြနိုင်တာနဲ့အရေးကြီးတဲ့လုံခြုံရေးဆိုင်ရာဝန်ကြီးဌာနတွေကိုထိမ့်သိမ်းထားတဲ့စစ်တပ်ကိုရဲရဲဝံ့ဝံ့မရင်ဆိုင်နိုင်တာတွေအတွက်ကြောင့်လည်းဝေဖန်ခံရတာတွေရှိပါတယ်။တိုင်းသားဒေသတွေမှာလွန်ခဲ့တဲ့တစ်နှစ်ကပြည်ခိုင်ဖြိုးပါတီအပေါ်ကောင်းကောင်းကြီးအနိုင်ရခဲ့တဲ့ NLD အနေနဲ့ဒီကြားဖြတ်ရွေးကောက်ပွဲမှာအိုင်းသားဒေသတွေမှာအရေးရှုံးနေခဲ့မှုတွေကြောင့်လေ NLD ပေါ်တရားတန်ချက်တွေရရှိခဲ့တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်ဆက်လက်တင်ပြပေးမှာကတော့ The New York Times သတင်းစာကြီးမှာ A Chinese back dam project leaves Myanmar in a bind ဆိုတဲ့တရုတ်ရဲ့ရေကာတာစီမံကိန်းကြောင့်မြန်မာအချက်တွေလို့အဓိပ္ပာယ်ရတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့တရုတ်ကငွေကြေးထောက်ပံ့တဲ့မြစ်ဆုံစီမံကိန်းကြီးရဲ့ကံကြမ္မာကိုအစိုးရကခန့်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေထွက်ပေါ်လာတဲ့အခါသိရမှာဖြစ်တဲ့အကြောင်းဒီစီမံကိန်းကြီးကိုဖျက်သိမ်းဖို့ဆုံးဖြတ်မယ်ဆိုရင်ဒေသတွင်းအင်အားကြီးတရုတ်နိုင်ငံရဲ့ဒေါသကိုရင်ဆိုင်မလားဒါမှမဟုတ်ဆက်လုပ်မယ်ဆိုရင်ပြည်သူလူထုရဲ့အမျက်ထွက်တာကိုခံမလားဆိုတာကိုဆောင်းပါးရှင် Mike Evans ကမိကွန်းထုတ်ထားပါတယ်ဒါပေမဲ့ဒီပြဿနာကနေရုံထွက်ဖို့ကမလွယ်ပါဘူးဒီစီမံကိန်းကြီးကိုအပိတဖျက်သိမ်းလိုက်မယ်ဆိုရင်တရုတ်အစိုးရပိုင်းကုမ္ပဏီကစီမံကိန်းကြီးမှာစိုက်ထုတ်ထားပြီးဖြစ်တဲ့ဒေါ်လာတန်း100ကိုမြန်မာကပြန်ဆက်ရမှာဖြစ်ပါတယ်။တစ်ဖက်မှာငွေပြန်မဆက်ဘဲတရုတ်ကိုတခြားစီမံကိန်းတွေအစားထိုးပေးဖို့ကမ်းလှမ်းမယ်ဆိုရင်လေဒီစီမံကိန်းအများစုဟာပဋိပက္ခဖြစ်တဲ့တိုင်းရင်းသားဒေသတွေမှာရှိနေတာဖြစ်တဲ့အတွက်ပြီးခဲ့တဲ့နှစ်ကအာဏာရလာတဲ့ NLD အစိုးရအနေနဲ့ကြိုးပမ်းနေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုထိခိုက်စေနိုင်တဲ့အကြောင်းလဲဆောင်းပါးရှင်ကထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့အေယာဗရီမြစ်ကြီးကိုဖျက်ပြီးပထမဦးဆုံးဆောက်မဲ့ဒီဂါရာကြီးဟာမြန်မာတနိုင်ငံလုံးကလိုအပ်နေတဲ့လျှက်စေတအားကိုရစီမှာဖြစ်တယ်လို့အစိုးရအရာရှိတွေကပြောကြပါတယ်။ဒါပေမဲ့လိုကန့်ကွက်သူတွေကတော့အေယာဗရီမြစ်ကြီးမှာအသက်ရှင်နေထိုင်ကြတဲ့ရေတံတားတွေနဲ့မြစ်ကြီးနဘေးမှာနေကြတဲ့ရွာသားတွေတောင်းနေချီပြီးအခြေပြက်ကြမှာဖြစ်တယ်လို့ထောက်ပြကြပါတယ်။ကံကိုရတဲ့အထက်အဆိုးဆုံးတစ်ခုကတော့စစ်ဗိုလ်ချုပ်တွေလက်ထက်ကချုပ်ဆိုထားတဲ့ဒီစာချုပ်မှာထွက်တယ်လျှက်စစ်တပ်အား90ရာခိုင်နှုန်းကိုတရုတ်ကိုရောင်းချရမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒါကြောင့်လဲကန့်တန့်မှုတွေတိုးလာပြီးတဲ့နောက်2011ခုနှစ်မှာ ထိုစဉ်သမရဦးသိန်းစိန်အစိုးရကစီမံကိန်းကြီးကိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။မြစ်ဆုံစီမံကိန်းမှာမြန်မာအစိုးရက15ရာခိုင်နှုန်းပိုင်မှာဖြစ်ပြီးစတက်နေနီးစပ်တဲ့ Asia World Company ကြီးက5ရာခိုင်နှုန်းနဲ့ကျန်80ရာခိုင်နှုန်းကိုတရုတ်ကပိုင်ဆိုင်မှာဖြစ်ပါတယ်။ဒီစီမံကိန်းကြီးကထွက်တဲ့လျှက်စစ်ဓာတ်အားဟာလေမြန်မာတနိုင်ငံလုံးကလိုအပ်နေတဲ့စွမ်းအင်ပမာဏထက်ပိုမှာဖြစ်ပြီးမဲ့လို့လေမျက်စိမီမလုံလောက်မှုပြဿနာကိုတော့ဖြေရှင်းပေးနိုင်မှာမဟုတ်တဲ့အကြောင်းတစ်ခုကတော့မြစ်ဆုံဤကာတာကြီးကနေမြန်မာရဲ့မြို့ကြီးပြည်ကြီးတွေကိုလျှက်စစ်ဓာတ်အားပို့နိုင်ဖို့တာဝါတိုင်တွေမရှိတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေရဲ့ထောက်ပြချက်ကိုဖော်ပြထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးအခုတခါတော့အမေရိကန်အီလီယန်၃အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ခုဆိုလို့ဒါသောရရှိများအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကူဆိုလိုပါလေလို့သောရရှိများသိကျင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါလေမျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါလေ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် EDM အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်အမေရိကန် EDM သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒေါ်လာလာတန်းကပို့ချနေတာဖြစ်ပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံရေနံမြေအလုသမားများတမကကိုမတ်လ28ရက်နေ့ကဖွဲ့စည်းလိုက်ပြီဖြစ်ပါတယ်အရင်အစိုးရတွေလက်ထက်မှာတမကတွေဖွဲ့စည်းခွင့်မရှိခဲ့တဲ့အတွက်အချိန်အတော်ကြာစည်းရုံးပြင်ဆင်ခဲ့ပြီးမှဒီရေနံမြေအလုသမားတမကကိုပြန်လည်ဖွဲ့စည်းနိုင်ခဲ့တာဖြစ်ကြောင်းအလုသမားရေးရာအငင်းပွားမှုဖြည့်ရှင်ရေးခုံတမာရီကောင်စီဝင်လည်းဖြစ်အလုသမားတမကများပေါ်ပေါရေးဦးဆောင်လှူရှားနေသူဖြစ်တဲ့ဦးရဲနိုင်ဝင်းကပြောပါတယ်အသစ်ဖွဲ့လိုက်တဲ့ရေနံမြေအလုသမားတမကအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြပေးပါမယ်
ဒီနမည်ပေါင်းစုံအလုသမားညီလာခံခေါ်ပြီးတော့အလုသမားတမကဖွဲ့တယ်ဆိုတာကဘလို့ရည်ရွယ်ချက်နဲ့ဖွဲ့ရတာပါလဲခင်ဗျအ
ဓိကတော့ဒီရင်းနှီးဆိုတာမြန်မာနိုင်ငံအလုသမားလှုပ်ရှားမှုမှာသူဟိုအထင်ကြီးရလဲဖြစ်တယ်အမျိုးသားရေးအတွင်းလဲဆောင်တယ်ဒီဘက်ကမှလည်းသူတို့ကဘာပြောဝန်ထမ်းအတွေ့အကြုံရောလုပ်တဲ့အတွေ့အကြုံရောရှိရတူကြတော့အလုသမားတမကဖွဲ့ရနေရမှာအဲ့အတွေ့အကြုံတွေခြေပြီးတနည်းတကျနဲ့ပေါ်ပေါက်လာအောင်ဒီတမကတွေကနေပြီးတော့တကသားလုကမာဒီကိုလည်းအတူတူလာစီအောင်ပေါ့နော်ရေရွေးပြီးကျွန်တော်တို့ဒါဟို9နှစ်နီးပါးလောက်ပြင်ဆင်ပြီးတော့မှကျွန်တော်တို့ဒါကိုဒီကံလုပ်ပြီးတော့တည်အပွဲချုပ်ပြီးလည်းလုပ်လိုက်ကြတော့အ
ဲ့တော့ဟောအရင်အစိုးရတွေလက်ထက်မှာကတော့စစ်အစိုးရနေစပြီးတော့ဒီသမရဦးသိန်းစင်အစိုးရလက်ထက်အထိပေါ့နော်
ဒီဟိုအထူးသဖြင့်တော့စစ်အစိုးရလက်ထက်မှာဒီတခြားသမဂ္ဂတွေအဖွဲ့အစည်းတွေဖွဲ့ခွင့်မပေးခဲ့ဘူးဆိုတော့ဒီရင်းနှီးမြေအလုပ်သမားသမဂ္ဂဆိုတော့လည်းမရှိခဲ့ဘူးပေါ့အခုမှစပြီးဖွဲ့တာပေါ့အဲ့ဒီပေါ့လား
ဟုတ်ပါတယ်ဒီ2011ခုနှစ်ပေါ့လို့သမားဖွဲ့စည်းဥပဒေထွက်ပေါ်လာပြီးတဲ့နောက်ပေါ့ဒီ2013လောက်မှာရင်းနှီးမြေဒီနေ့ကြောင်းကနေအခြေခံတက်မကတက်ဖွဲ့ဖွဲ့တယ်ပေါ့။အဲကျွန်တော်တို့နဲ့ချိတ်ဆက်မိပြီးတဲ့ခါကျကျွန်တော်တို့ကဒီအခြေခံတက်မကတွေတစ်စင်းကြီးတစ်စင်းကြီးလို့ဖွဲ့တယ်။နောက်တစ်ခါကျတော့မျိုးနယ်အဆင့်တွေဖွဲ့နိုင်အောင်ကြိုးစားတယ်ပေါ့။မျိုးနယ်အထက်ပေါ်လာတော့တိုင်းအဆင့်ပေါ်ပေါက်လာပြီးတဲ့ခါကျတော့မှဒီအဖွဲ့တွေအားလုံးပါဝင်နေကျွန်တော်တို့ဟိုရင်းနှီးမြေပေါင်းစုံညီလာခံပေါ့။တက်မကပေါင်းစုံညီလာခံရင်းနှီးမြေတက်မကပေါင်းစုံညီလာခံလုပ်ပြီးတော့ကျွန်တော်တို့အဖွဲ့ချုပ်ဆိုပြီးကျွန်တော်ဦးတည်ပြီးသွားလိုက်တာပါ။
ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်တို့တည်ထားတဲ့လောက်ဆိုရင်အခုသူဂန္ဓာလိုက်ဂန္ဓာအလိုက်ပေါ့နော်တမကတွေပေါ်လာတယ်အလုတ်တမတမကလက်တမတမကစသဖြင့်ပေါ့နော်ဆိုတော့ဒီရင်းနှီးမြေဆိုတာကတော့ဒီလက်တမတို့တခြားအလုတ်တမတို့နဲ့ရှင်လို့ရှိရင်သူကနယ်မြေကန့်တတ်မှုရှိတာကိုရင်းနှီးထွက်တဲ့နေရာတွေကိုသူကအထူးပြုတဲ့ data ဖြစ်နေတော့အခုဖွဲ့တဲ့အဖွဲ့အစည်းကကိုရဲနယ်ဝင်းရေဟိုဘလောက်အထိကျပြမှာသလဲဟိုဘယ်အတိုင်းတာအထိလောက်တာပေါ့တနင်္ဂနွေလုံးအတိုင်းတာနဲ့လားဘလို့ပုံစံမျိုးလဲခင်ဗျ
ကူလာကကျွန်တော်တို့ဒီရင်းနှီးမြေရှိတဲ့ data အားလုံးရဲ့60ရာခိုင်နှုန်းလောက်ကကျွန်တော်တို့ဒီရင်းနှီးမြေအခြေခံတက်မကတွေဖွဲ့ပြီးသွားပြီဖွဲ့ပြီးသားရောဒီမြန်မာနိုင်ငံတနင်္ဂနွေလုံးမှာဆိုရင်းနှီးမြေလို့တမားကတိန်းဝင်းကျင်လောက်ကြီးရှိတယ်ဆိုတော့ကျွန်တော်သိရအောင်အဲ့တော့ဘာလဲဆိုတော့အခုဒီဟာဖွဲ့စည်းပြီးတာကတော့ဒါရင်းနှီးမြေအားလုံးကိုအခြေခံတဲ့ပုံစံနဲ့ကျွန်တော်တို့ဖွဲ့ပြီးတာပါဟိုဒီတခုတော့ရှိရကျွန်တော်တို့ကဒီကမ်းလွန်ပတ်တော့ကျွန်တော်တို့မလုံနိုင်သေးဘူးပေါ့နော်ပုံမင်းရင်းနှီးကတော့အကုန်ပြီးပါကျွန်တော်တို့ပါဝင်ပါတယ်
အဲ့တော့ရည်ရွယ်ချက်ကရောခင်ဗျဟိုအများသောအားဖြင့်တော့အလုတ်သမားဟိုတမကတွေဖွဲ့ကြရတယ်ဆိုသူတို့ရဲ့နင်နာကြီးတွေသူတို့ရဲ့ခံစားခွင့်တွေအဲ့ဒါတွေဟိုညီညွတ်တဲ့တောင်းဆိုနိုင်မှုအားလုံးတစည်းတစ်လုံးနဲ့ယက်တည်နိုင်မှုကိုယ်ခွင့်ရေးကိုတောင်းဆိုခွင့်တွေပို့ပြီးတော့ရနိုင်အောင်အတန်ပို့ပြီးတော့စစ်စစ်လုံးလုံးဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်တွေအများကြီးရှိတာပေါ့နော်တမကတွေရဲ့နောက်ွယ်ရည်ရွယ်ချက်တွေဆိုတော့ဒီရင်းနှီးမြေအလုတ်သမားတမကကရောအဲ့ဒီပုံစံလားဘလို့ပုံစံဘာရည်ရွယ်ချက်တွေရှိပါလဲ
ဒီနေ့လုံသမားအဖွဲ့ချုပ်နေတော့ဒီကျွန်တော်ရေအစ်စ်ကတော့ဒါလုံသမားအခွင့်အရေးတွေကိုအခြေခံတာပေါ့ဗျာ။ဒါနဲ့ဆိုလို့ကျင်တယ်ဒီလုံသမားအခွင့်အရေးမှာတခြားအနေလုံသမားတွေနဲ့မတူခဲ့ထူးခြားမှုကဒီနေ့လုံသမားတွေရဲ့တို့ဟိုအလျှောက်လုံးပေါ့ဗျာ။ကျွန်တော်တို့ပြန်ပြီးလေ့လာတဲ့အခါကျတော့နှစ်ပေါင်း100လောက်တောင်းလျှောက်တောင်းဆိုလာတဲ့တောင်းတွေကဒီနေ့ဒီမပြည့်မီသေးဘူးပေါ့ဗျာ။ယာယီနေသားဟိုနှစ်ပေါင်းများစွာနဲ့ကန့်နေတရားဝင်မကန့်ဘူး။အဲ့လိုနဲ့ဟိုအလုပ်ကနေနေသားယူသွားတယ်ခံစားခွင့်မရှိဘူး။ဒါဒီဘက်ကမှဆိုလို့ရှိလို့ကြည့်နေတယ်အရင်တော့ကတန်းခဲ့တဲ့ဒါရင်းနှီးမြေလို့ကမှတက်တာဆောင်ကြီးဥလိလိုဟာမျိုးတွေကြောင်းထိုးခံနေရတယ်ပေါ့နော်အဲသူတို့ကတစ်ခါကကြည့်နေတယ်နိုင်ငံဝန်ထမ်းတပိုင်းဖြစ်တဲ့ခါကျတော့ဒီသူတို့အခွင့်အရေးတွေနဲ့ပြောဆိုတဲ့ခါမှာနိုင်ငံဝန်ထမ်းစီးပင်းစည်းကမ်းတွေနဲ့ပြည်ဆိုခံလာရရှိတယ်ပေါ့ဒါလိုအခြေခံပြီးတော့တကယ်ရင်းနှီးမြေလို့ကမှသူရဲ့တကယ်နင့်နာချက်တွေသုံးလုံးချက်တွေကိုကြားကြည့်အောင်အကောင့်ထဲပေါ်သွားဖို့ဆိုတော့နံပါတ်1ပေါ့ဒုတိယအချက်ကတော့ကျွန်တော်တို့ကျေပြန့်တဲ့လို့ကမှအခွင့်အရေးကြီးတွေပေါ်ပေါက်လာရင်အဲ့ဒီမှာပူးပေါင်းပါဝင်သွားဖို့ဒါကတိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးပေါင်းတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလည်းကျွန်တော်တို့ဒါပူးပေါင်းပါဝင်သွားဖို့ဆိုတဲ့မျိုးကြီးရှိပါတယ်။တစ်ဖက်ကတော့ဘာတောင်းတာလို့ထည့်ရလဲဆိုတော့တိုင်းပြည်မှာဒီမိုကရေစီရှင်ကံဖွံ့ဖြိုးမှုတွေမရှိဘဲနဲ့ဟုတ်လားကျွန်တော်တို့လူ့သမားတမကတွေရဲ့စံကဏ္ဍဘာလို့တိုးတက်လာဖို့ဟိုဖက်ကျဲဖြစ်တယ်ပေါ့နော်။အဲ့တော့ဒါဒီမိုကရေစီရေးနဲ့ဒီလူ့သမားတမကတွေရဲ့စံကဏ္ဍဆိုတော့ဆက်ဆက်နေရတဲ့ဖို့မျိုးသားရေးလုပ်ငန်းတွေမှာလည်း
ပါဝင်သွားဖို့ရည်ရွယ်ချက်ရှိတယ်။အရင်စစ်အစိုးရလက်ထက်တောက်လျှောက်ပေါ့နော်ဒီအုပ်ချုပ်ခဲ့တဲ့အစိုးရရဲ့အဆက်ဆက်လက်ထက်မှာလည်းဒီမြန်မာနိုင်ငံကရင်းနှီးမြေဟာရင်းနှီးမြေထွက်ပါရဲ့နဲ့ပြည်내အစိုးရရဲ့ဗန္ဒငွေပဲဖြစ်ဖြစ်နိုင်ငံတော်အစိုးရရဲ့ဗန္ဒငွေကိုပဲဖြစ်ဖြစ်ထိုက်တန်တဲ့ဒီထွက်တလောက်တန်နဲ့ဒီဗန္ဒဝင်ငွေမရဘူးအဲ့ဒီမှာအုပ်ချုပ်စီမံခန့်ခွဲတဲ့သူတွေကသူတို့ကကြားပြကိုယ့်အထက်ကိုထည့်ကြတယ်ဆိုတဲ့ဟာတွေကလည်းအခုနောက်ပိုင်းကြေကြေပြန့်ပြန့်ထွက်လာတယ်လေဘာလို့ဆိုတော့တဖြည်းဖြည်းပေါ်လာတာကိုအရင်ကမဟုတ်တာတွေလုပ်ခဲ့တာတွေကဆိုတော့ဒီရင်းနှီးမြေအလုတ်သမားတွေကြားထဲမှာကောသူတို့ရဲ့လှုပ်အားကတွေသူတို့ဒီဝင်ငွေတွေဟာထိုက်တန်တဲ့ဝင်ငွေရနေတယ်လို့သူတို့ယူဆသလားဒါမှမဟုတ်သူတို့ရဲ့ကြီးမားချက်တွေသူတို့မျှော်လင့်ချက်တွေဘာတွေများရှိသလဲဗျာ
ပြောရမယ်ဆိုရင်းနှီးမြေအလုတ်သမားအများစုကဗျာအတွေ့တင်နေကြတာသူတို့ကသူတို့ရဲ့လာစာတွေကျွန်တော်တို့ပြီးသလောက်ဆိုမှ9လာစာ6လာစာအပေါင်ထားပြီးတုံးနေရတာမျိုးတွေဖြစ်နေတဲ့ကာကြတော့သူတစ်ခါကငွေကြေးဆိုရင်တော့ဒီကအိတ်အကျဲသူတို့ကြီးပါတယ်သူတို့ကတိုက်တယ်နဲ့လာစာရရှိရတာကျွန်တော်တို့အများကြီးလိုအပ်နေသေးတယ်နောက်တစ်ခါဒီဘက်ပေါ်ကဟိုခင်မှာပါဖြစ်လာလဲဆိုတော့ဒီနာအဖပေါ့နာအဖဖြစ်တဲ့ဒီဘက်ခင်မှာအရင်ခစ်တွေကနေပြီးရတဲ့ဒီဥပေကလောသမဥပေကအခွင့်အရေးတွေကျွန်တော်တို့ကံရကျွန်တော်စောစောပြောတဲ့အတိုင်းနော်ဟိုဦးဒီလောက်တဲ့အချိန်ပိုကြီးမရတာတို့အဲအဆက်မပြတ်ဟိုနေတွေတွားရတာတို့မိသားစုနဲ့ကျွဲငွာပြီးတော့တွားရတာတို့ဟိုကာလာချီကိုနေတွေပို့ထားတာတို့ဒီလိုပြဿနာတွေတို့အများကြီးရှိနေတယ်အဲ့တော့ဒီအချုပ်ပြောရရင်တော့ဒီနေ့ရင်းနှီးမြေအလုပ်သမားတို့ကတခြားအလုပ်သမားကြီးကိစ္စတွေအချိန်ကပ်ရတဲ့ရင်းနှီးမြေအလုပ်သမားကြီးရဲ့ပကတိအခြေအနေကမိမိတို့လိုဖြစ်နေတယ်သူတို့ရဲ့အသက်ကြီးရတယ် ီးကြီးမားမားဒီကတ္တနာတွေနဲ့ရင်ဆိုင်နေရတယ
်။ဟိုကုန်းတွင်းပိုင်းရင်နံမြေလောက်သားတွေရဲ့ဒီရရှိတဲ့သူတို့တူးဖော်နိုင်တဲ့ရင်နံပမာဏဟာကျွန်တော်တို့မြန်မာနိုင်ငံလုံးတစ်ခုတိုင်းအတိုင်းအတာတစ်ခုလုံးနဲ့တွေ့မယ်ဆိုရင်ကန်းလုံးကတော့အများများတာပေါ့ဗျာ။ဆိုတော့ကျွန်တော်ပမာဏအားဖြင့်ရခိုင်နှုန်းအားဖြင့်ကြည့်မယ်ဆိုရင်သူဘလောက်ရခိုင်နှုန်းလောက်များရှိနိုင်မလဲမြန်မာနိုင်ငံထွက်တဲ့ဟာထွက်တဲ့ရင်နံနေနဲ့ရှင်ဟိုတစ်ခုလုံးကိုရှင်ကြည့
်ရခိုင်နှုန်းကတော့တော့ရင်တော်တော်နည်းတယ်ဗျာဟိုဘာလို့လဲဒီဘက်ကကျွန်တော်တို့ဒီဘလောက်ဆိုရင်သူက20တေဆက်ပြီးတော့မတူးဖို့ရတာလည်းပါတယ်ရင်းနှီးမဆိုင်ထုတ်နိုင်တာလည်းပါတယ်ဒါပေမဲ့လို့ကျွန်တော်တို့ဒီဘက်ပေါ့နော်2016 2019ဒီဘဏ္ဍာရေးနဲ့မှာဒီရင်းနှီးမြုပ်နှံမှုပိုင်းမှာဆိုကုန်ဝင်ပိုင်းကိုနည်းနည်းတိုးလာတယ်တိုးလာတယ်ရင်ကန်းလုံးကတော့အဓိကဖြစ်နေမှာကုန်ဝင်ရင်းနှီးမြုပ်နှံမှုတွေတိုးလာတော့ကုန်ဝင်မှာလည်းဒီလိုရှာဖွေမှုတွေလာဟိုဒီပြည်မှာစနေတရရှာဖွေနိုင်ဒီဂျင်းနံတွေ့ရှိတဲ့နေသားတွေရှိပါတယ်ဒါမျိုးကန်းလုံးနဲ့ရှင်လိုက်ရင်တော့သူ့အရေးတက်ကတော်တော်နည်းတယ်လို့ပြောပါမယ်
ဒီဝိုင်းကနာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သုတဆုံလင်အမေရိကန်တခွင်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့မတ်လနဲ့အီဘီလာအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုကိုအောင်နဲ့တူမတ်ဆုမွန်ကအကူအညီတင်ဆက်ထားပါတယ်
မဆုမွေတမရအင်ဗီရိုကိုပြင်ရင်တမရတွေဘယ်မှာသွားနေပါလဲလို့စဉ်းစားမိသူတွေရှိမလားတော့မသိဘူးဗျဘာလို့လဲဆိုတော့အင်ဗီရိုကိုလူနေလို့မရအောင်အထီးအကြီးစားပြင်ဆင်တာမျိုးကျွန်တော်တို့ဒီတက်တန်းမှာတစ်ခါမှမကြဘူးလေ
ဟုတ်ပါတယ်ကိုအောင်ရေခေါရုံးကတမရဟယ်ရီထရူမင်းရဲ့လက်ထက်မှာတော့အင်ဗီရိုကိုအကြီးစားပြင်ဆင်တာတွေလုပ်ခဲ့တယ်နော်၄နှစ်လောက်တောင်ကြာခဲ့တယ်ဆိုပဲ
အဲ့လိုပြင်ဆင်မှုတွေလုပ်ခဲ့ပြီးချိန်1952ခုနှစ်မတ်လ29ရက်နေ့မှာသမရထရူမင်းကအိမ်ဘူရိုကိုပြန်ပြောင်းပြီးတော့နေထိုင်ခဲ့ပါတယ်။အိမ်ဘူရိုပြင်ဆင်နေချိန်မှာတော့သမရကပင်ဆယ်ဗေးနီးယားလမ်းတစ်ဖက်ချမ်းကနိုင်ငံတော်အေဂေယာတစ်ခုဖြစ်တဲ့ဘလဲဟောက်စ်မှာနေခဲ့ပါတယ်။ဒီလိုပြင်ဆင်တာဟာနှစ်ပေါင်းတော်ကြာကာလအတွင်းပထမဆုံးအနေနဲ့အဆောက်အုံတစ်ခုလုံးကိုပြုပြင်မွမ်းမံလိုက်တာပါ
။ဟုတ်တယ်။သမရထရူမင်းရဲ့ခနာကိုအလေးချိန်ကြောင့်မို့လို့အိမ်ဖြူတော်ရဲ့ဒုတိယဓာတ်ကျမ်းပြင်ကကျွန်ကျပြီးတော့ခြေချင်းဝတ်အစ်စ်လွဲလူနီးပါးဖြစ်သွေးတဲ့နောက်မှာတော့အိမ်ဖြူတော်ရဲ့အဆောက်အဦးတစ်ခုလုံးကိုပြန်ပြီးတော့စစ်ဆေးခဲ့ပါတယ်အကြောင်းနေဆိုးဆိုးဝါးဝါးပေါ်လာတော့အင်ဂျင်နီယာတွေကတွေ့ခဲ့ပြီးတဲ့နောက်မှာ1948ခုနှစ်မှာစပြီးတော့ပြင်ဆင်ခဲ့တာပါကိုအောင်ရဲ့
တမိုင်းဝင်အဆောက်အဦးဖြစ်တာကြောင့်အဆောက်အဦးတစ်ခုလုံးကိုဖြိုချတာမျိုးမလုပ်ဘဲရှေးမူလက်ရာတွေလည်းမပြတ်အောင်နောက်ဒီဘိသူကပညာရှင်တွေကအတက်နိုင်ဆုံးစူးစမ်းပြီးတော့ဒီမူလပစ္စည်းတွေကိုလည်းပြန်အသုံးပြုခဲ့တယ်ဗ
ျဒါပေမဲ့လည်းဖြစ်တတ်တဲ့သဘာဝပေါ့လေတမရကသူ့ရဲ့အိမ်ဖြူတော်တောင်ဘက်ဆင်ဝင်အပေါ်မှာလေသာဆောင်လေးတစ်ခုထည့်ပြီးတော့စောက်တာကိုလူတွေတော်တော်များများကအပြစ်တင်ခဲ့ပါတယ်ဒါပေမဲ့လည်း Truman လေသာဆောင်လို့နာမည်တွင်ခဲ့တဲ့အဲ့ဒီနေရာကိုတော့နောင်သမရအဆက်ဆက်မိသားစုတွေကအတော်လေးကြိုက်ကြပါတဲ့ရှင
့အခုတစ်ခါပြောပြခြင်းတဲ့အကြောင်းအရာကတော့မလာတွင်ကွယ်လွန်သွားခဲ့တဲ့သမရနဲ့နောက်ဒီတပ်မှုကြီးတဦးဖြစ်ခဲ့သူအကြောင်းပါ1969ခုနှစ်မလာ28ရက်နေ့မှာအသက်88နှစ်ရှိပြီဖြစ်တဲ့သမရဒရိုက်အိုက်ဆင်ဟာဝါဟာဝါရှင်တန် DC မှာကွယ်လွန်ခဲ့ပါတယ်1890မှာသမရအိုက်ဆင်ဟာဝါကိုဒန်နီဆန်တက္ကသမှာမွေးဖွားခဲ့ပြီးသူဟာအနောက်အလယ်ပိုင်းကကန်ဆက်ပီနယ်မှာကြီးပင်ခဲ့ပါတယ်။1915ခုနှစ်မှာတော့ဒီနာမည်ကျော်နယူးယောက်ဝက်စ်ပွိုင်းတက်သူကပွဲရခဲ့ပေမဲ့သူဟာပထမကမ္ဘာစစ်အတွင်းနိုင်ငံရဲ့ချားမှာတာဝန်ထမ်းဆောင်တာမျိုးမရှိခဲ့ပါဘူး။စစ်ပွဲပြီးတဲ့အခါမှာတော့သူ့ရဲ့ချင်းတွေပေါ်အထက်အရာရှိတွေကတဖြည်းဖြည်းချင်းသတိပြုမိလာပြီးယာရုတဖြည်းဖြည်းချင်းတိုးလာပါတယ်
။ဒုတိယကမ္ဘာစစ်ပွဲကာလတုန်းကအီဆန်ဟာဝါကမဟာမိတ်တပ်တရဲ့အကြီးအကဲတဦးဖြစ်လာပြီးတော့ဒါဟာဆိုရင်ဗိုလ်ချုပ်ကြီးတဦးရဲ့လက်အောက်မှာစွန့်ဆောင်ရေးအကောင်းဆုံးတပ်ဖွဲ့တွေကိုတစုတစည်းနဲ့စုစည်းထားနိုင်တာလည်းဖြစ်ပါတယ်။တမိုင်းမှာဒီဒေးလို့လည်းသိကြတဲ့1944ခုနှစ်ဇွန်လ6ရက်နေ့တုန်းကအိုက်ဆာဟာဝါဦးဆောင်တဲ့တပ်တွေကနော်မန်ဒီကမ်းခြေကိုတက်ပြီးတော့သိမ်းပိုင်နိုင်ခဲ့ပါတယ်။နာဇီဂျာမနီတွေလက်နက်ချခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းတုန်းက1945ခုနှစ်မေလ10ရက်နေ့နောက်ပိုင်းအထိလည်းသူဟာဥရောပကမဟာမိတ်တပ်ဖွဲ့တွေကိုဦးဆောင်ခဲ့ပါသေးတယ
်။1952ခုနှစ်မှာတော့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတက်တီရဲ့အကြီးအကဲတာဝန်ကနေဗိုလ်ချုပ်ကြီးအိုက်ဆန်ဟာဝါတို့ထွက်ပြီး Republican သမ္မတကိုယ်စားလှယ်လောင်းအနေနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်နာမှာ1952နဲ့1956ခုနှစ်တက်တန်းနှစ်ခုလုံးမှာသမ္မတအဖြစ်ရွေးချယ်ခံခဲ့ရပါတယ်ခင်ဗျာ။ လောဧပြီလတွင်ဖြစ်ပွားခဲ့တဲ့အမေရိကန်သမိုင်းတွင်ဖြစ်တဲ့အကြောင်းကိုဆက်တင်ပြကြပါမယ်ဗျာ။ဒုတိယကမ္ဘာစစ်အတွင်းအိုကီနာဝါကျွန်းကိုသိမ်းလိုက်တာနဲ့စောင့်အောင်မှာမဆွမွန်ရေ1945ခုနှစ်ဧပြီလ10ရက်နေ့မှာအမေရိကန်တပ်ဖွဲ့တွေဟာဂျပန်ပိုင်ကျွန်းတစ်ကျွန်းဖြစ်တဲ့အိုကီနာဝါကိုသိမ်းပိုက်ခဲ့ပါတယ်။ဒီလိုသိမ်းပိုက်မှုကိုအမေရိကန်ပစိဖိတ်ရေတပ်ကလည်းအဝေးကနေအမြောက်တီနဲ့ပြေးပြီးတော့ထောက်ခုပေးခဲ့တာပါ
။ဒီကျွန်းပေါ်မှာလေတပ်အခြေစိုက်စခန်းတွေလည်းရှိတဲ့အတွက်မဟာဗျူဟာအရအရေးပါတာကြောင့်အဲ့ဒီကျွန်းကိုသိမ်းပိုက်ဖို့သူတို့စူးစမ်းခဲ့တာပါ။ဒါအပြင်မဟာမိတ်တပ်တွေအနေနဲ့လည်းအိုကီနာဝါကျွန်းကိုသိမ်းပိုက်ပြီးတော့ရေတပ်အခြေစိုက်စခန်းဖွင့်လှစ်ထားနိုင်မယ်ဆိုရင်ဒီတပ်တွေအနေနဲ့ဂျပန်ကနေအရှိတောင်အာရှစီကိုတွာလာနိုင်တဲ့ရေလမ်းကြောင်းကိုလည်းပိတ်ဆို့တားဆီးနိုင်မှာဖြစ်ပါတယ်
။ဒီကျွန်းကိုတိုက်ခိုက်ဖို့စတင်ပြင်ဆင်ကြတဲ့အမေရိကန်တွေအနေနဲ့ဂျပန်ရဲ့ပြင်းပြင်းထန်ထန်ခုခံမှုကိုရင်ဆိုင်ရမယ်ဆိုပြီးတော့ comment ထားတာပါ။အဲ့လို comment ထားတဲ့အတိုင်းဒီကျွန်းကိုသိမ်းနိုင်ဖို့၃လလောက်ကြာခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာတန်ဖိုးကြီးကြီးမားမားပိတ်ဆက်ခဲ့ရတဲ့တိုက်ပွဲတစ်ပွဲလည်းဖြစ်ခဲ့ပါတယ်
။ဟုတ်တယ်ရှင့်ဒီတိုက်ပွဲတွေအတွင်းမှာအမေရိကန်တပ်ဖက်က12,000လောက်ကြာဆုံးခဲ့ပြီးတော့ဂျပန်ဘက်က13,000လောက်သေဆုံးခဲ့ပါတယ်ရှင
့်။ဒီခါတော့ဒေါက်တာမာတင်လူသာကင်းဂျူနီယာအကြောင်းကိုပြောအောင်လားဗျာ။မာတင်လူသာကင်းဆိုတာနဲ့လူခွင့်လှူရှားသူအသားရောင်ခွဲခြားမှုစတင်သူဒန်းလူညီမြအခွင့်အရေးရအောင်ငင်းကျန်းတဲ့နီးနဲ့တောင်းဆိုလှူရှားဆောင်ရွက်သူဆိုပြီးတော့အားလုံးကတည်ထားကြတာပါ
ဟုတ်ပါတယ်ရှင်1950ပြည့်လွန်နှစ်တည်းနဲ့1960ပြည့်လွန်ကာလတွေမှာနိုင်ငံသားအခွင့်အရေးလှူရှားမှုကိုအဓိကဦးဆောင်သူတဦးဖြစ်ခဲ့ပြီးတော့ March on Washington လို့ခေါ်တဲ့1963ခုနှစ်ကနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲတွေအတွင်းမှာသူဟောပြောခဲ့တဲ့ I have a drink ဆိုတဲ့မိန့်ခွန်းဟာလူသားပေါင်းများစွာအတွက်စိတ်တခွန်အားဖြစ်စေခဲ့ပါတယ
် I have a dream that one day this nation will rise up live out the true meaning of its creed
ဒေါက်တာကင်းပြောသွားတာပါဒီလိုလူစုကိုဦးဆောင်ခဲ့သူဟာ1968ခုနှစ်ဧပြီလ4ရက်နေ့မှာတနေစီပြည်နယ်မမ်ဖစ်မှာတနတ်နဲ့ပြစ်ခတ်လုပ်ကြံခံရပြီးတော့ကွယ်လွန်ခဲ့ပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အကြံမဖက်ပြည်သူအခွင့်အရေးလှူရှာမှုကောင်ဆောင်ဒေါက်တာကင်းဟာလူမဲအများစုဖြစ်တဲ့မမ်ဖစ်မြို့တန်ရှင်းရေးလှုပ်သားတွေရဲ့သပိတ်ကိုထောက်ခံဖို့ရောက်နေခြင်းမှာအခုလိုလှုပ်ကြံခံလိုက်ရတာပါ
ဟုတ်ပါတယ်သူနေထိုင်တဲ့မော်တယ်အခန်းအပြင်ဘက်မှာသူရက်နေတော့တနက်သမားကပြစ်ခတ်လှုပ်ကြံခဲ့တာပါချင်းချောက်မှုတွေနဲ့အတူမုန်းတီးမှုတွေကိုသူဟာရင်ဆိုင်ခဲ့ရပါတယ်သူမကွယ်လွန်ငင်ညမမ်ဖစ်မြို့ကလူမဲခရိယန်ကျောင်းမှာသူစကားပြောနေတဲ့အချိန်ထဲမှာပြည်သူအခွင့်အရေးလှုပ်ရှားသူတယောက်အနေနဲ့အန္တရာယ်တွေကိုရင်ဆိုင်နေရတယ်ဆိုတာသူသိတဲ့အကြောင်းပြောဆိုခဲ့ပါတယ်အသက်ရှင်ရှင်နေခြင်းပေမဲ့အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတွေဒန်းတူအခွင့်အရေးရတဲ့နေ့သူမြင်တွေ့ခွင့်ရခြင်းမှရလိမ့်မယ်ဆိုပြီးတော့လည်းပြောဆိုခဲ့သေးတာပ
ဒီညကျွန်တော်ပြောရမယ်ဘာမှလည်းမစိုးရိမ်ပါဘူးဘယ်သူ့ကိုမှလည်းမကြောက်ပါဘူးဖျားသခင်ရဲ့ဂုဏ်တွေကိုကျွန်တော်မြင်တွေ့ပြီးပါပြီလို့မာတင်လူသာကင်းကပြောသွားတာပါနောက်နှစ်လအကြာမှာမာတင်လူသာကင်းကိုလှုပ်ကြံတက်ဖြတ်သူ James R. Ray ကိုလန်ဒန်မှာဖမ်းမိခဲ့ပြီးသူ့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက် American လုံခြုံရေးဝန်ထမ်းတွေဟာတမိုင်းမှာဘယ်တော့မှနဲ့မှမတူအောင်အသေးချာစီစဉ်ဆောင်ရွက်ခဲ့ရပါတယ်
ရေကိုတနက်စီပြည်နယ်ကိုပြန်ပြီးခေါ်ဆောင်လာခဲ့ပြီးတော့ဆွဲချက်တင်တဲ့အခါမှာတော့အပြစ်ရှိကြောင်သူကဝန်ခံတဲ့အတွက်ထောင်ဒဏ်တသက်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့သူကအပြစ်မရှိကြောင်နဲ့မတရားဆွဆွဲခံရသူဖြစ်ကြောင်ပြောင်းလဲပြီးတော့ထွက်ဆိုပါတယ်ကိုအောင်ရေ
။ကိုအောင်တင်ဆက်သွားတဲ့သူတဆုံလင်အမေရိကန်တကွင်အစီအစဉ်ကိုနားဆင်ကြရတာပါ။ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိမြခင်ဗျာ။ Fentanyl ဆိုတာဟာ heroin လိုမျိုးအသွင်ဆောင်တဲ့ဆေးဝါးတစ်မျိုးဖြစ်ပြီးစိတ်ကိုပြောင်းလဲစေတဲ့ဆေးဝါးတွေကိုပေါင်းထည့်လိုက်ရင်မူရစ်ဆေးရဲ့အာနိသင်ကိုမြင့်ပေးနိုင်စွမ်းရှိပါတယ်။ပေါ်ဆက်ရတာလွယ်ကူသလိုခိုးသွင်းတဲ့နေရာမှာလည်းပုံမလွယ်ကူပါတယ်။ဟီရိုအင်းဘိမ်းပြူတဲ့အဆ50ပိုများတယ်လို့မော်ဖိန်းတဲ့အဆ100ပိုးပြီးတော့အားပြင်းပါတယ်။ဒါကြတော့အရွယ်အဆရှိတဲ့ဖန်တန်နဲ့အထုပ်တစ်ထုပ်ဟာအကျဉ်တရာလောက်သုံးဆွဲလို့ရပါတယ်။လူကိုတည်စေနိုင်ပြီးဒကြားပွင့်3ပွင့်အရွယ်အဆရှိတဲ့ဖန်တန်နဲ့ဟာရွယ်ရောက်ပြီးသူလူကြီးတယောက်ကိုတည်စေနိုင်ပါတယ်။အမေရိကန်ပြည်ထောင်စုမှာ2015ခုနှစ်အတွင်းလူပေါင်း2000နီးပါးဟာဟီရိုအင်းအလွန်ကျွံအသုံးပြုမှုဒါမှမဟုတ်ဖန်တန်နဲ့သုံးဆွဲမှုကြောင့်တည်ဆုံးခဲ့ရပါတယ်။ Sojo re pisin and anitin shirajao. Dambi cantatare, fentanel sewago. The tangoya, chausek unigrega, the aurine and ye, jeje pemia, don't puke jarava. Quese gudamu de bilo de niama, najemu tata on, patamauzon, don't puke vare. A kuche maro, najemu, mumugo, tata, piokinon, don't puke sewa pit, doni javavi. Dabi me, fentaneha, the chasi water cool, pandida niama, bobido, don't devare. အထူးသဖြင့်ဥပဒေနဲ့မညီတဲ့ဆေးဝါးတွေပြုလုပ်တဲ့နေရာမှာဖြစ်ပါတယ်။ဒီဆေးကိုတိတိကျကျပေးဖို့ဆိုတာတော်တော်ခက်ပါတယ်။ဆေးပိုပြီးပေးလိုက်မိတဲ့ဖြစ်ရည်တော်တော်များများရှိပါတယ်။ဖန်တာနယ်ကိုစင်ကာကွန်ဗင်းရှင်းအော်နာကိုတစ်ဒရက်စ်အရနိုင်ငံတကာထိန်းချုပ်မှုအောက်မှာထားရှိပါတယ်။ဒါပေမဲ့ဆေးရဲ့ဖော်မြူလာကိုတင့်မော်လီကျူးပမာဏပြောင်းလဲရုံနဲ့မူးယစ်ဆေးဝါးနဲ့အာနိသင်အ တဲ့အနေနဲ့ဖင်တန်နဲ့ထုတ်လုပ်တဲ့နေရာမှာအဓိကအသုံးပြုတဲ့ဓာတုပစ္စည်းနှမျိုးကိုနိုင်ငံတကာအတိုင်းအတာနဲ့ထိန်းချုပ်တဲ့အရာဝတ္ထုတွေအဖြစ်ကုလသမဂ္ဂအဖွဲ့ကြီးကမတ်လ16ရက်နေ့မှာသတ်မှတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်ကြောင့်ဖင်တန်နဲ့အသုံးပြုသူအနေနဲ့ဓာတုကုန်ကျန်းပစ္စည်းရရှိဖို့အတွက်ခက်ခဲသွားစေမှာဖြစ်ပါတယ်မူရစေဝါပြုလုပ်ဖို့တည်ယူရောင်းချသူတွေအနေနဲ့ဒီရှေ့ပြေးဓာတုစေဝါတွေအလွယ်တကူမရရှိနိုင်အောင် 1988 ခုနှစ် convention ကဟန်တားခဲ့ပြီးဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်ကုလအဖွဲ့ဝင်နိုင်ငံတွေအနေနဲ့အခုချိန်မှာပိုးပြီးတော့တင်းကြပ်မှုတွေပြုလုပ်လာရလို့ဖြစ်တယ်လို့နိုင်ငံတကာမူရစေဝါတိုက်ဖြည့်ရေးနဲ့မူဝါဒရေးရာစီမံညှိနှိုင်းဆောင်ရွက်ရေးမှုရုံးရဲ့ညွှန်ကြားရေးမှူးကာရာမက်ဒေါ်နယ်ကပြောပါတယ်။နိုင်ငံတကာအနေနဲ့ဖန်တန်နဲ့ဓာတုစေဝါအပေါ်ကန့်သတ်မှုတွေထောက်ခံမဲ့ပေးခဲ့ကြသလိုညီညွတ်မှုကိုပြသခဲ့တဲ့အတွက်အစိုးရတွေကိုကျေးဇူးတင်ပါကြောင်းပြောကြားလိုက်ပါတယ်။ဒီကနေ့မဲပေးဆုံးဖြတ်မှုကလူအသက်ပေါင်းမျိုးများစွာကိုကယ်တင်နိုင်ပါလိမ့်မယ်လို့လည်းသူကပြောကြားသွားကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မှောက်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့မှာနားဆင်နိုင်ပါတယ်။ခုတော့သတင်းအကြီးအကျယ်ကိုမဆုမြင့်မွန်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံစိန့်ပီတာစ်မြို့ဘတ်မြို့မြေအောက်ရထားပေါ်မှာဒီဘုံးဖောက်ခွဲခဲ့သူဟာအာရှလေပိုင်းကအသက်23နှစ်အရွယ်အမျိုးသားတစ်ယောက်ဖြစ်ပြီးတော့အသေးခံဘုံးခွဲခဲ့တယ်လို့ယုံကြည်ကြောင်းရုရှားအာဏာပိုင်တွေကပြောလိုက်ပါတယ်။အဲ့ဒီမတင်ကားသူဟာဖောက်ခွဲရေးပစ္စည်းတွေကိုကြောဖို့အိမ်နဲ့ရထားရဲပေါ်ယူလာတာဖြစ်တယ်လို့ရဲရဲအပြောကို Interfax သတင်းဌာနကကိုးကားဖော်ပြပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစ်ဘတ်မြို့ကမြေအောက်ဘူရာနှစ်ခုကြားရောက်နေတဲ့ရထားတွဲပေါ်မှာဘုံးပေါက်ကွဲခဲ့တဲ့အတွက်၁၁ယောက်သေဆုံးပြီး50ဒဏ်ရာရခဲ့ပါတယ်။အနားမှာရှိတဲ့နောက်မြေအောက်ဘူရာတစ်ခုကမိသက်ပိုက်ထဲမှမြုပ်ထားတဲ့ဘုံးတစ်လုံးကိုလည်းရဲတွေကစနက်တံဖြုတ်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတရွေးချယ်ထားတဲ့ပြည်ထောင်စုအယူခံတရားသူကြီး Neil Gorsuch ကိုအထက်လွှတ်တော်တရားရေးကော်မတီကအတည်ပြုလိုက်တဲ့အတွက်အခုသတင်းပတ်နှောင်းပိုင်းကျရင်သူ့ကိုခန့်တဲ့မသိကိုအထက်လွှတ်တော်တရားလုံးမှမဲခွဲဆုံးဖြတ်ရတော့မှာဖြစ်ပါတယ်။ရာသပ်ပံတရားသူကြီးရာဒူအတွက် Conservative တရားသူကြီးကိုကန့်ကွက်နိုင်ဖို့မဲ40ကျော်နဲ့အလုံအလောက်မဲရှင်းရနေပြီလို့ Democrat အမတ်တွေကပြောနေပါတယ်။ပုံမှန်အားဖြင့်အမတ်စုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာထောက်ခံမဲ60ရမနိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုခန့်အပ်နိုင်မှာဖြစ်ပါတယ်ဒါပေမဲ့ Republican အမတ်နေရာအများစုရှိတာမို့မဲ60ရစရာမလိုပဲမဲအများအသာနဲ့အတည်ပြုနိုင်အောင်လို့မဲခွဲတဲ့စည်းကမ်းကိုပြင်မယ်လို့ Republican တွေကပြောနေကြပါတယ်တခါအီဂျစ်သမ္မတနဲ့အီဂျစ်သမ္မတ Elder Fahd LCC ကိုဒီ American သမ္မတ Donald Trump ကအင်ဂျူရောမှာတနင်္လာနေ့ကတွေ့ဆုံပြီးတော့မှ IS စစ်သွေးကြွတွေကိုနှိမ်နင်းရေးမှာအီဂျစ်နဲ့ပူးပေါင်းဆောင်ရွက်သွားဖို့အတွက်ကတိပြုခဲ့ပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်းလွှင့် engineer ကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6:00-9:00 line meter 30 40 49 50တို့ကနေတင်ဆက်ခဲ့တာပါသတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.